Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တိုင်းရဲ့2015ခုနှစ်စက်တင်ဘာလ18ရက်တောက်ကြနေ့ညပဲအစီအစဉ်တွေစတင်ပါပြီ။လိုင်းလမီတာ190၊လိုင်းဒိုမီတာ24 25 32နဲ့51တို့ကနေတိုက်ရိုက်ဖမ်းယူနာဆင်နိုင်ကြပါရဲ့ရှင်။ကျွန်မခွန်ညိုပါအခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်ကရန်နိုင်ပါ။ဒီကနေ့သတင်းတွေကိုတော့မန်နန်းလောင်နဲ့အတူကြီးညာပေးသွားမှာဖြစ်ပါတယ်။ဒီကနေ့ညပိုင်းမှာတော့မြန်မာရွေးကောက်ပွဲအတွင်းဘာသာရေးကိုခုထုံးလို့အသုံးချမှုတွေရှိလာမှာကိုစိုးရိမ်တဲ့အကြောင်းနိုင်ငံသားတန်ယုံတွေရဲ့ပူးတွဲကြေညာချက်ကိုမြန်မာအစိုးရကပယ်ချလိုက်ပါတယ်။ဆီးရီးယားကအကူအညီတောင်းရင်တပ်တွေကိုတိုက်ခိုက်ဖို့အတွက်ဆေးလွတ်သွားမှာဖြစ်တယ်လို့ရုရှားကပြောလိုက်ပါတယ်။ FIFA တွင်းမှူး Jerome Buckle ကိုရာထူးကနေဆိုင်းငံ့ထားလိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုအခုညမှာကြေညာသွားဖို့ရှိပါတယ်ခင်ဗျာ
။ကောင်းပါပြီ။ဆက်ပြီးတော့နားဆင်ရမယ်မြန်မာပြည်ဆိုင်ရာသတင်းဆောင်မတွေနဲ့ဆက်သွယ်မေးမြန်းချက်တွေထဲမှာဆိုရင်တော့ရွေးကောက်ပွဲနေ့မရောက်ခင်တပတ်လို့မှာမဲဆန်ဒါရှင်တက်တေခံလက်မှတ်တွေကိုကြိုတင်ထုတ်ပေးမှာဖြစ်လို့ဒီမဲပေးရမှာမပေးရမှာကိုမပူဖို့အခုလိုမျိုးကြားရမှာပါ
အခုကျွန်တော်တို့ကမဲဆန်ဒါရှင်တက်တေခံလက်မှတ်လည်းပဲထုတ်ပေးရုံမှာအကုန်လုံးပေးမှာဗျကျွန်တော်တို့ရှင်မှာရှိနေပြီလားမဲဆင်းရှိတယ်အဲမဲဆင်းเนี่ยအချက်လက်တွေအကုန်လုံး
မဲဆန်ဒါရှင်ရွေးကောက်ပွဲကော်မရှင်ညွှန်ကြားရေးမှူးဦးသိန်းဦးရဲ့ပြောပြချက်ကိုနိုင်ငံတကာသတင်းတွေပြည်ပခြင်းနားဆင်ရဖို့ရှိပါတယ်ရှင်ရွှေဝါရံတန်ခါရေခင်ရှစ်နှစ်ပြည့်နှစ်ပတ်လည်းအထိန်အမှတ်သတင်းလွှာလက်ရှိစီးရီးတင်းမာနေတဲ့လက်နက်ကိုင်အဖွဲ့တွေနဲ့ဆွေးနွေးရေးအစိုးရဘက်ကဆောင်ရွက်မှုမရှိတဲ့အခြေအနေစတဲ့မြန်မာပြည်ဆိုင်ရာသတင်းလွှာတွေနဲ့အတူအစီအစဉ်နောက်ပိုင်းမှာတော့တိတ်ပန့်ဆိုင်ရာနိုင်ငံတကာသတင်းပါတပုတ်ကိုလည်းထုတ်လွှင့်ပေးဖို့ရွေးချယ်ထားပါတယ်ရှင်ဒီလိုသတင်းဆောင်ပါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရန်နောင်နဲ့နန်းလောင်တို့ကကြေညာပေးကြပါမယ်ရှင်
ခရိုရှားနိုင်ငံအနေနဲ့သူ့နိုင်ငံနယ်စပ်ကိုမပိတ်နိုင်သလိုပိတ်သွားမှလည်းမဟုတ်ကြောင်းဒါပေမဲ့ရွှေပြောင်းခြေချနေထိုင်ဖို့ကြိုးစားနေတဲ့ဒုက္ခသည်တွေကိုဟန်ဂေရီနိုင်ငံဘက်ကလမ်းကြောင်းပြန်ဦးတည်ပေးမှာဖြစ်တယ်လို့ခရိုရှားဒရာဇိုရမ်မီလော့ဆိုဗစ်ကပြောကြားလိုက်ပါတယ်ဥရောပကိုရွှေပြောင်းဝင်ရောက်လာတဲ့ဒုက္ခသည်တွေ11,000ကျော်ခရိုရှားနိုင်ငံတဲကိုအခုသတင်းပတ်တွင်ဖျက်ချော်ဝင်ရောက်လာပြီးတဲ့နောက်ခရိုရှားအနေနဲ့အဲ့ဒီဒုက္ခသည်ထောင်ပေါင်းများစွာကိုဖတ်ပုံတင်တာတွေလည်းလုံးဝမဟုတ်ဘူးလို့ခရိုရှားဝန်ကြီးချုပ်ဇိုရမ်လာနိုဗစ်ကပြောလိုက်ပါတယ်ဒုက္ခသည်တွေကိုဟန်ဂေရီနိုင်ငံကလက်မခံပဲပြန်မောင်းထုတ်လိုက်ပြီးတဲ့နောက်ဒုက္ခသည်တွေအလုံးအရင်းနဲ့နိုင်ငံတဲဝင်လာပြီးဆာဗီးယားနိုင်ငံနဲ့ထိစပ်နေတဲ့နယ်စပ်ဂိတ်၈ခုထဲက9ခုကိုဂျာဇာပရီနီနောင်ပိုင်းကခရိုအေးရှားဘက်ကပိတ်လိုက်ပါတယ်ခရိုအေးရှားနိုင်ငံဟာနိုင်ငံခရိုအေးရှားနိုင်ငံဟာနိုင်ငံငယ်လေးဖြစ်ပြီးတော့ရွှေပြောင်းခြေချဖို့ကြိုးစားတဲ့ဒုက္ခသည်တွေဖျက်သွားဖို့အတွက်တော့ကြိုးစားကြောင်းဒါပေမဲ့ခရိုအေးရှားနိုင်ငံအနေနဲ့ဒီဒုက္ခသည်တွေအားလုံးကိုလက်ခံထားဖို့မတတ်နိုင်ဘူးလို့ခရိုအေးရှားရုပ်မြင့်သံကြားနဲ့တောက်ချာနေကပြုလုပ်တဲ့အင်တာဗျူးမှာဝန်ကြီးချုပ်မလာနိုဗစ်ကပြောကြားသွားတာပါဒုက္ခသည်တွေအနေနဲ့စားနပ်ရိက္ခာရည်နဲ့ဆေးဝါးအကူအညီတွေရရှိမှာဖြစ်ပေမဲ့ဆက်ပြီးခရီးနေနေဖို့တော့လိုတယ်လို့သူကပြောလိုက်ပါတယ်ခင်ဗျာ
ဆီးရီးယားအစိုးရကလည်းအကူအညီတောင်းခံလာခဲ့မယ်ဆိုရင်ရုရှားအနေနဲ့သူ့ရဲ့တပ်တွေကိုတတ်ခတ်ရေးအတွက်ဆေးလွတ်ဖို့စဉ်းစားလာနိုင်တယ်လို့ရုရှားနိုင်ငံကပြောလိုက်ပါတယ်။ဘလို့အကူအညီမျိုးကုန်ဆိုအကူအညီပေးဖို့တောင်းခံလာခဲ့မယ်ဆိုရင်ဆွေးနွေးတိုင်ပင်ပြီးချင့်ချိန်ဆုံးဖြတ်သွားမှာဖြစ်တယ်လို့ရုရှားအစိုးရပြောခွင့်ရပုဂ္ဂိုလ်ဒီမီထရီပက်စကော့ဖ်ကပြောလိုက်ပါတယ်။ဆီးရီးယားနိုင်ငံမှာရုရှားစစ်တပ်တွေတည်ရှိမှုနဲ့ပတ်သက်ပြီးအမေရိကန်ဘက်ကစိုးရိမ်မှုတွေဆက်ဖြစ်နေတဲ့အချိန်မှာပဲအခုလိုရုရှားဘက်ကပြောလိုက်တာပါ။ရုရှားကဆီးရီးယားနိုင်ငံကိုတင့်ကာတွေ၊စစ်ရေးအကြံပေးတွေ၊နှိပညာကျွမ်းကျင်သူတွေနဲ့လုံခြုံရေးတပ်ဖွဲ့တွေဆစ်လုခဲ့ပြီးဆီးရီးယားသမ္မတဘရှားအယ်အာဆတ်ရဲ့အမခန်နယ်မြေဖြစ်တဲ့လက်တာခီယာမြို့နားမှာလက်တချေဆိုင်စခန်းတည်ဆောက်သွားမဲ့ပုံတွေ့ရပါတယ်။ဆီးရီးယားနိုင်ငံထဲမှာရုရှားနဲ့ပတ်သက်မှုတွေတိုးလာနေတာနဲ့ပတ်သက်ပြီးတော့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ဂယ်ရီကရုရှားနိုင်ငံခြားရေးဝန်ကြီးဆာဂျေးလက်ဗရော့ကိုအခုသတင်းမှအစောပိုင်းကသတိပေးခဲ့ပါတယ်။ရုရှားနိုင်ငံကအာဆတ်အစိုးရကိုဆက်လက်ပံ့ပိုးနေတဲ့အတွက်ပဋိပက္ခတွေဆက်တိုးမြင့်လာနေပြီးအစွန်းရဝါဒကိုတိုက်ဖျက်ဖို့အတွက်အမေရိကန်နဲ့ရုရှားတို့ကြားပုံရိပ်မှချက်ကိုထိခိုက်လာစေတယ်လို့ဝန်ကြီးဂယ်ရီကရုရှားနိုင်ငံခြားရေးဝန်ကြီးကိုပြောခဲ့တယ်လို့ဆိုပါရရှင်
။ပါကစ္စတန်နိုင်ငံနောက်မြောက်ပိုင်းကလေတပ်စခန်းတစ်ခုကိုတာလီဘန်စစ်သွေးကြောအဖွဲ့တစ်ခုကဒီကနေ့တောက်ချနေအစောပိုင်းမှာဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်လူ18ယောက်ထပ်မံတေဆုံးပြီးတော့အတော်များများဒဏ်ရာရခဲ့ကြပါတယ်။တိုက်ခိုက်သူတွေကိုစစ်တပ်ကချက်ချင်းပြန်လည်တုံ့ပြန်တိုက်ခိုက်ခဲ့တာမှာစစ်သွေးကြော13ယောက်တေဆုံးခဲ့တဲ့အကြောင်းနဲ့လောလောဆယ်ပက်ရှဝါဒေတာအနီကဗဒါဘာလေတပ်စခန်းမှာရှာဖွေရေးနဲ့ရှင်းလင်းရေးစစ်ဆင်မှုတွေလှုပ်ဆောင်နေတယ်လို့စစ်ဖက်ပြောခွင့်ရပုဂ္ဂိုလ်အဆင်းဘာရှဝါကပြောပါတယ်။ဒီတိုက်ခိုက်မှုအတွင်းစစ်တပ်အရာရှိတဦးသေဆုံးခဲ့ရပြီးနောက်ထပ်စစ်သား10ယောက်ဒဏ်ရာရခဲ့တယ်လို့လည်းသူကပြောပါတယ်။တိုက်ခိုက်သူတွေဟာပြည်သူစစ်ဝတ်စုံတွေကိုဝတ်ထားပြီးဝန်ထမ်းနေတဲ့လေဒါစခန်းတွေကိုအုပ်စုနှစ်စုခွဲပြီးဝင်ရောက်တိုက်ခိုက်ခဲ့တယ်လို့လည်းဘာရှဝါကပြောပါတယ်။ တဖွဲ့ကဝန်ထမ်းတွေမနက်စောစောဝတ်ပြုနေတဲ့ဗလီတဲကိုဝင်ရောက်တိုက်ခိုက်ခဲ့တာမှာဝတ်ပြုနေသူ6ဦးသေဆုံးခဲ့ရတယ်လို့လည်းသူကပြောပါတယ်။ပါကစ္စတန်တာလီဘန်အဖွဲ့ပြောခွင့်ရမိုဟာမက်ခူရာဆာနီကတော့ဝန်ထမ်းတွေဒါဇင်နဲ့ချီရှိနေတဲ့လီဒါစခန်းတွေကိုအသေးခံဗုံးခွဲတိုက်ခိုက်ခဲ့တာမှာအဲ့ဒီမှာရှိနေတဲ့လူအများစုသေဆုံးခဲ့တာဖြစ်တယ်လို့ပြောပါတယ်ခင်ဗျာ။
အမေရိကန်ဗဟိုဘဏ်ဟာနှစ်အတော်ကြာမပြောင်းလဲပဲထားခဲ့တဲ့ဘန်ဒိုနုံ၃ညနီးပါးလောက်ကိုအလားတူထပ်မံထိန်းထားလိုက်ပါရယ်အတိုနုံပြောင်းလဲသင့်မတဲ့နရက်ကြာအခြေတင်ဆွေးနွေးခဲ့ကြပြီးတဲ့နောက်ဗဟိုဘဏ်ဥက္ကဋ္ဌဂျန်နက်ဂျယ်လန်ကပြည်ပကစီးပွားရေးအခြေအနေတွေကိုကြည့်ပြီးဘန်ဒိုနုံမပြောင်းဖို့စဉ်းစားခဲ့တာလို့ကြာရာပရင်းကသတင်းထောက်တွေကိုပြောခဲ့ပါရယ်ပြည်ပနိုင်ငံတွေမှာအခြေအနေကပိုပြီးတော့မတည်ချတဲ့အနေအထားမှာတွေ့နေရပြီးတရုတ်နိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုနှုန်းကြောင့်စိုးရိမ်မှုတွေမြင့်မားလာရကနေတခြားဖွံ့ဖြိုးစာပြုလာတဲ့နိုင်ငံတွေရဲ့စီးပွားရေးငွေကြေးစျေးကွက်တွေမှာလည်းတိတိတသားရင်ရင်လာတဲ့အခြေအနေတွေတွေ့လာနေရတယ်လို့ဗဟိုဘဏ်ဥက္ကဋ္ဌယဲလန်ကပြောပါရယ်အစိုးရအရာရှိအတော်များများကတော့ဗဟိုဘဏ်အနေနဲ့ဒီနှစ်နောက်ပိုင်းလောက်ကျရင်အတိုးနှုန်းကိုအနည်းငယ်မြင့်ပေးလိမ့်မယ်လို့ယုံကြည်နေကြဆဲဖြစ်ပါရယ်ဒီအတော်တွင်အမေရိကန်ဗဟိုဘဏ်ကအတိုးနှုန်းမမြင့်ပဲဆက်လက်ထားရှိတာကြောင့်အာရှအစုရှယ်ယာဈေးတွေအများစုဒီကနေ့တောက်ကြနေမှာဈေးပြန်တက်ခဲ့ပါရယ်ဂျပန်နီကေအစုရှယ်ယာညွန်ကိန်းဟာဒီကနေ့မနေ့ပိုင်း 1.3 ခိုင်နှုန်းတက်ခဲ့ပြီးတောင်ကိုရီးယားကကိုစပီအစုရှယ်ယာညွန်ကိန်းကတော့1ခိုင်နှုန်းတက်ခဲ့ပါရယ်ဟောင်ကောင်မှာ3.4ရာခိုင်နှုန်းနဲ့တရုတ်ကွန်ဘိုဆိုက်အညွန်ငိန်းကတော့3.1ရာခိုင်နှုန်းတက်ခဲ့တာပါ။အာရှဒေသတွေကထိုင်ဝမ်၊စင်ကာပူ၊အင်ဒိုနီးရှားနဲ့ဖိလစ်ပိုင်နိုင်ငံတွေမှာလည်းစတော့ခ်ရှယ်ယာဈေးကွက်တွေဒီကနေ့အနည်းငယ်တက်ခဲ့ပါရယ
်။ VOA American အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932လိုင်းဒိုမီတာ58 kHz 585နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA ကနေတောက်ကြနေညာဘက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်လက်အသံလွှင့်ပေးနေပါတယ်။မြန်မာနိုင်ငံရွေးကောက်ပွဲအတွင်းဘာသာရေးကိုခုတုံးလို့အသုံးချမှုတွေရှိလာမှာကိုစိုးရိမ်တဲ့အကြောင်းအမေရိကန်တန်ယုံနဲ့ဗြိတိန်တန်ယုံပါဝင်တန်ယုံ၉ယုံကပူးတွဲကြေညာချက်ထုတ်ပြန်ခဲ့တာကိုမြန်မာအစိုးရနိုင်ငံရေးဝန်ကြီးဌာနကဆန့်ကျင်ပယ်ချလိုက်ပါတယ်။အဆိုပါပူးတွဲကြေညာချက်ဟာမြန်မာပြည်သူတွေရဲ့ကြိုးပမ်းအားထုတ်မှုတွေကိုလစ်လျူပြရာရောက်တယ်လို့စက်တင်ဘာ18ရက်နေ့စွဲနဲ့ထုတ်ပြန်လိုက်တဲ့ကြေညာချက်ထဲမှာပြောထားပါတယ်။ရွေးကောက်ပွဲအတွက်တည်ဆဲဥပဒေစည်းကမ်းစည်းမျဉ်းစည်းကမ်းများနဲ့အညီပတ်လိုက်ခွဲခြားမှုမရှိဘဲတရားမျှတစွာဖြေရှင်းနိုင်ဖို့ရွေးကောက်ပွဲကော်မရှင်ကစီစဉ်ထားကြောင်းအထင်မြင်လွဲမှားမှုများတန်ကြရများပေါ်ပေါက်နိုင်တဲ့တစ်ပတ်သက်သုံးသက်ချက်တွေကိုတွေးရှိရတဲ့အတွက်ကန့်ကွက်လိုက်တာဖြစ်တယ်လို့လည်းပြောထားပါတယ်။လာမယ့်2015ရွေးကောက်ပွဲကိုပွင့်လင်းမြင်သာမှုရှိတဲ့အားလုံးပါဝင်နိုင်တဲ့ရွေးကောက်ပွဲဖြစ်ဖို့ကြိုးပမ်းအားထုတ်မှုတွေကိုပံ့ပိုးကူညီလျက်ရှိကြောင်းသို့တော်လည်းမဲဆွယ် COA ကာလအတွင်းဘာသာရေးကိုနည်းလမ်းတစ်ခုအနေနဲ့အသုံးချကာသွေးခွဲခြင်းပဋိပက္ခဖြစ်ပေါ်လာနိုင်တဲ့အခြေအနေများကိုစိုးရိမ်ပူပန်မိတယ်လို့ American, Britain, Canada, Australia, Denmark, ပြင်သစ် Norway, Japan နဲ့ Sweden နိုင်ငံတန်ယုံတွေကပြီးခဲ့တဲ့ September 15ရက်နေ့ကပူးတွဲကြေညာချက်ထုတ်ပြန်ခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံရဲ့ဝန်ကြီးဌာနအနေနဲ့တော့ရွေးကောက်ပွဲအောင်မြင်စွာကျင်းပနိုင်ဖို့အတွက်အားပေးထောက်ခံမှုကိုအတိအမှတ်ပြုပေမဲ့အပြုသဘောမဆောင်တဲ့မလိုလားတဲ့အခြေအနေများဖြစ်ပေါ်စေနိုင်တာကိုစိုးရိမ်မကင်းဖြစ်မိတယ်လို့တုံ့ပြန်ထားပါတယ်ခင်ဗျာ
တရုတ်နိုင်ငံနဲ့အရှေ့တောင်အာရှအာဆီယံနိုင်ငံတွေကြားလွတ်လပ်စွာကုန်သွယ်ခွင့်ဒေသတို့မြင့်တက်မှတ်နိုင်ရေးကိုအာဆီယံနိုင်ငံတွေနဲ့အတူလက်တွဲဆောင်ရွက်ဖို့ဆန္ဒရှိတယ်လို့တရုတ်ဒုတိယဝန်ကြီးချုပ်ဇန်ကောက်လီကဒီကနေ့ပြောလိုက်ပါတယ်တရုတ်နိုင်ငံတောင်ပိုင်းကိုပိုင်အုပ်ချုပ်ခွင့်ရဒေသကွန်စီဂျောင်ရဲ့မြို့တော်နန်နင်းမှာကျင်းပနေတဲ့12ကြိမ်မြောက်တရုတ်အာဆီယံကုန်စည်ပြပွဲဖွင့်ပွဲအခမ်းအနားမှာသူကအခုလိုပြောသွားတာပါတရုတ်အာဆီယံ 2+7 လို့ခေါ်တဲ့ပူးပေါင်းဆောင်ရွက်ရေးအခြေခံမူပေါင်းတရားချမှတ်အကောင်တွေပေါ်ဖို့မဟာဗျူဟာကျတဲ့ပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်လှုပ်ဆောင်သွားဖို့နဲ့အခြေခံပုံရိပ်မှန်းချက်တွေတူညီတဲ့ပိုးပြီးတော့နှိကတဲ့တရုတ်အာဆီယံအတိုက်အဝန်တစ်ခုတည်ဆောက်သွားဖို့ကိစ္စတွေမှာတရုတ်နိုင်ငံကအာဆီယံနဲ့အတူလက်တွဲလှုပ်ဆောင်သွားဖို့အစင်သင့်ရှိတယ်လို့မစ္စတာဇောင်းကပြောသွားပါရယ်တရုတ်နဲ့အာဆီယံနိုင်ငံတွေကြားနိုင်ငံရေးအရအပြန်အလှန်ယုံကြည်မှုတိုးမြင့်ထားရှိဖို့စီးပွားရေးနဲ့ကုန်သွယ်ရေးပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်ဆောင်ရွက်ပြီးတရုတ်အာဆီယံလွတ်လပ်စွာကုန်သွယ်မှုတွေအရှိန်မြင့်ပူးပေါင်းဆောင်ရွက်ဖို့အပါအဝင်အဆိုပြုချက်6ချက်ကိုလည်းတရုတ်ဒုဝန်ကြီးကတင်ပြတော်ခဲ့ပါရယ်ဒီကနေ့တောက်ကြနေကလာနဲ့နေလာမဲ့တနင်္လာနေ့အထိကျင်းပမဲ့ကုန်စည်ပြပွဲကိုတော့27ရာစုရေချောင်းဆိုင်ရာပိုလန်မကြီးပူရဲတိဆောက်ရေးရေချောင်းဆိုင်ရာပူပေါင်းဆောင်ရွက်မှုစီမံကိန်းဖန်တီးခြင်းဆိုတဲ့ရည်ရွယ်ချက်နဲ့ကျင်းပနေတာပါတရုတ်နိုင်ငံဟာအာဆီယံနိုင်ငံတွေရဲ့အကြီးဆုံးစီးပွားရေးမိတ်ဖက်နိုင်ငံဖြစ်ပြီးတော့အာဆီယံကတော့တရုတ်ရဲ့တတိယအကြီးဆုံးကုန်သွယ်ရေးမဟာမိတ်နိုင်ငံများအဖွဲ့ပဲဖြစ်ပါတယ်
ချီလီနိုင်ငံမှာအင်အား 8.3 အဆင့်ရှိတဲ့ငလျင်မနေ့ကလှုပ်ခတ်သွားပြီးတဲ့နောက်ဒီကနေ့တောက်ချာနေ့မှာအသေးစားအဆင့်ဆူနာမီလိုင်းလုံးတွေဂျပန်ကမ်းရိုးတန်းကိုဝင်ရောက်သွားခဲ့ပါတယ်2012ခုနှစ်မတ်လတုန်းကလူသေစေလောက်တဲ့ဆူနာမီလိုင်းလုံးကြီးတွေဝင်ရောက်ခဲ့တဲ့ဂျပန်နိုင်ငံမြောက်ပိုင်းကူဂျီမြို့ကို32လက်မမြင့်တဲ့လိုင်းလုံးတွေဝင်ရောက်လာတာကိုဂျပန်မိုးလေဝသဌာနကဖမ်းယူမှတ်တမ်းတင်လိုက်တာပါထိခိုက်ဒဏ်ရာရသူတွေမရှိသလိုလူသေဆုံးမှုလည်းမရှိပါဘူးဒါမဲ့လည်းကာကွယ်ရေးအနေနဲ့အချို့ကမ်းခြေမြို့တွေမှာသတိပေးချက်တွေထုတ်ပြန်ထားပြီးမြောက်ဘက်ပိုင်းကနေတောင်ပိုင်းအိုကီနာဝါအထိဆူနာမီသတိပေးချက်လိုက်နာတဲ့အချက်တွေကိုထုတ်ပြန်ထားပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုတက္ကသိုလ်ပြည်နယ်မှာအိမ်မှာတီထွင်ထားတဲ့နိုင်ရီတလုံးကျောင်းကိုယူသွားခဲ့လို့အဖမ်းခံခဲ့ရတဲ့အသက်14နှစ်အရွယ်မွတ်စလင်ကျောင်းသားလေးကိုသမ္မတအိုဘားမားကအိမ်ဖြူရော်ကိုလာရောက်ဖို့ဖိတ်ကြားလိုက်ပါတယ်တက္ကသိုလ်ပြည်နယ်ဒါလတ်အထက်တန်းကျောင်းကကိုရန်ကျောင်းသားအာမက်မိုဟာမက်ဟာသူ့အိမ်မှာတီထွင်ထားတဲ့စကစ်ဘော့နဲ့ဝိုင်ယာတွေတပ်ဆင်ထားတဲ့နိုင်ရီကိုတနင်္လာနေ့ကကျောင်းကိုယူလာတဲ့အချိန်သူ့ရဲ့အင်္ဂလိပ်စာဆရာမကဘုန်းလို့ထင်ပြီးရဲကိုအကြောင်းကြားခဲ့တာကြောင့်ယာယီဖမ်းဆီးခံခဲ့ရပါတယ်ဒီဖြစ်ရဟာအမေရိကန်ပြည်ထောင်စုအတွင်းလူနည်းစုတွေနဲ့မွတ်စလင်တွေကိုကြောက်ရွံ့မုန်းသည်စိတ်ကိုအခြေခံတဲ့ခွဲခြားဆက်ဆံမှုဆိုပြီးဝေဖန်ပစ်တင်မှုတွေပေါ်ပေါက်ခဲ့ပါရယ်အခုတော့အမက်မိုဟာမက်ကိုသမ္မတဥပမာကရှေ့လ19ရက်အင်မီရောမြခင်မြန်မာကျင်းပမဲ့ဂျယ်ရီဆုံနာကိုကြီးမဲ့ညအခမ်းအနားကိုတက်ရောက်ဖို့ဖိတ်ကြားလိုက်ပါရယ်ရှင
်ကမ္ဘာဘောလုံးဖွဲ့ချုပ်ထွင်ရမှု Jerome Vakol ကိုရာထူးကနေဆိုင်းငံ့ထားလိုက်တယ်လို့ FIFA ကပြောပါရယ်နောက်ထပ်ကြေညာချက်မထုတ်ပြန်မချင်းသူကိုခွင့်ပေးထားပြီးတော့တော်ဝင်ရက်ကနေရန်နာထားတယ်လို့ FIFA ရဲ့ကြေညာချက်မှာပြောထားပါတယ်2014ကမ္ဘာဖလားလက်မှတ်တီပြင်ရောက်တဲ့နေရာမှာသတ်မှတ်ထားတဲ့ဈေးနှုန်းထက်ပိုတဲ့ဈေးနှုန်းအနေနဲ့ရောင်းချတဲ့ကိစ္စမှာသူပါဝင်ပတ်သက်နိုင်တယ်လို့ဘောလုံးသမားဟောင်းတယောက်ကဆွဆွဲလိုက်ပြီးတဲ့နောက်သူ့ကိုခွင့်နဲ့ဆိုင်းငံ့လိုက်တာဖြစ်ပါတယ်အစ္စရေးကစားသမားဟောင်းဘန်နီအယ်လန်ကပြီးခဲ့တဲ့2014ကမ္ဘာဖလားကိုသူကြည့်ကျင်တဲ့နေရာကကြည့်နိုင်ဖို့လက်မှတ်ရဖို့အတွက် Vakol ကိုပတ်စံပေးဖို့သဘောတူခဲ့တယ်လို့ပြောပါတယ်အဲ့ဒီလက်မှတ်ကိုပရိသတ်တွေကိုသတ်မှတ်ပေါင်းစည်းထက်တင်ပြီးရလာတဲ့အမျက်ကိုသူနဲ့ဘကောတို့ခွဲယူဖို့အတွက်စီစဉ်ခဲ့တာဖြစ်တယ်လို့အလွန်ကပြောပါတယ်။ဒါပေမဲ့သူတို့နှစ်ယောက်ကြားသဘောတူညီမှုပြတ်ခဲ့ပြီးဘကောကိုလည်းပတ်စံလုံးဝမပေးခဲ့ရဘူးလို့အလွန်ကပြောပါတယ်ခင်ဗျာ
။နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရန်နိုင်နဲ့နန်းလောင်တို့ကြီးညာပေးခဲ့ကြတာပါ။အခုကစပြီးတော့ဇက်တိုက်ထုတ်လွှင့်ပြီးသွားမဲ့သတင်းလွှာတွေထဲမှာတော့အရင်ဆုံးရွေးကောက်ပွဲမဲပေးရမှာလူတိုင်းမဲပွေးခွင့်ရစေဖို့အတွက်စီစဉ်ထားပုံကိုတည်ကြရပါမယ်ရှင်။ရွေးကောက်ပွဲနေ့မရောက်ခင်တပတ်အလိုမှာမဲဆန္ဒရှင်တက်သေးခံလက်မှတ်တွေကိုကြိုတင်ထုတ်ပေးသွားမှာဖြစ်တယ်လို့ရွေးကောက်ပွဲကော်မရှင်ကပြောပါတယ်။ရွေးကောက်ပွဲကော်မရှင်ကထုတ်ပြန်တဲ့မဲစရင်မှာအမှားယွင်းတွေရှိနေစေဖြစ်ပေမဲ့မဲပေးခွင့်မရကြမှာကိုပူစရာမလိုဘူးလို့လည်းရွေးကောက်ပွဲကော်မရှင်ကပြောလိုက်တာဖြစ်ပါတယ်။ဒီအကြောင်းကိုတော့ကိုညံဝင်းအောင်ကစုံစမ်းတင်ပြထားပါတယ်ရှင်
။ရွေးကောက်ပွဲကော်မရှင်ကပထမတစ်ကြိမ်ထုတ်ပြန်တဲ့မဲစရင်ဟာအိမ်တော်စုဇေယျပေါ်အခြေခံတဲ့မဲစရင်ဖြစ်ပေမဲ့ဒုတိယတစ်ကြိမ်ထုတ်ပြန်တဲ့အခါမှာတော့အခေယာဇင်လိုက်ဖြစ်သွားတာကြောင့်မဲစင်းမှာကိုယ်နာမည်ပါမပါရှာဖွေစစ်ဆေးဖို့ကိုတော့အခက်အခဲဖြစ်သွားရတယ်လို့ NLD ပါတီပြောခွင့်ရပုဂ္ဂိုလ်ဦးထွန်းထွန်းဟိန်ကပြောပါတယ
်ကျွန်တော်တို့ကဖြစ်လဲဆိုလို့ရှိရင်ပထမအကြိမ်မဲစင်းကတ်တုံးကအိမ်ထောင်စုစင်းရဲ့အရာထွက်တာပေါ့ဗျာအခုတခါကျတော့ alphabetical ပေါ့ဗျာအခေယာဇင် like ထွက်တယ်လို့ဒီလိုလုပ်တော့ကျွန်တော်ပြန် check group ဖို့တော့တော်တော်ခက်တယ်မခက်ခဲတဲ့ဥစ္စာခက်ခဲအောင်လုပ်နေတယ်လို့လို့မြင်တာပေါ့ဗျာ
ဒီလိုအခေယာဇင်လိုက်ဖြစ်သွားရတာဟာ2015ရွေးကောက်ပွဲအတွက်အကူအညီပေးနေတဲ့ရွေးကောက်ပွဲဆိုင်ရာနိုင်ငံတကာဖောင်ဒေးရှင်း IFES ရဲ့ကွန်ပျူတာဆော့ဖ်ဝဲအပြောင်းလဲတွေကြောင့်ဖြစ်တယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ညွှန်ကြားရေးမှူးဦးသိန်းဦးက VOA ကိုရှင်းပြပါတယ
်ဆော့ဖ်ဝဲပြောင်းလိုက်တဲ့အခါကျအဲ့လူတွေနည်းနည်းဖြစ်သွားတာပါဆော့ဖ်ဝဲကဗျာကျွန်တော်တို့ဒီမဲဆင်းလုပ်တဲ့အခါမှာကျွန်တော် IFES ကနေပြီးတော့ဝိုင်းကူတယ်လေသူကဆော့ဖ်ဝဲကို upgrade လုပ်လိုက်တော့အဲ့လူနည်းနည်းပြောင်းလဲလေးအော်အကြေအစင်လိုက်ကြီးဖြစ်သွားလိုက်တဲ့အခါကျတော့နည်းနည်းလေးဆရာအားလေးနည်းနည်းခက်သွားတာပေါ့
မဲစင်းအမားတွေကြောင့်မဲပေးခွင့်ရှိတဲ့အသက်18နှစ်ပြည့်ပြီးသူတိုင်းမဲမပေးလိုက်ရတဲ့နိုင်ငံသားအခွင့်အရေးတွေဆုံးရှုံးသွားမှာကိုစိုးရိမ်နေကြတာပါဒါနဲ့ပတ်သက်လို့ NLD ပြောခွင့်ရဦးထွန်းထွန်းဟိန်ပြောတာက
မဲပေးလို့ရဖို့အတွက်မဲစင်းနဲ့ပါဖို့လိုတာ哦ဒီအချက်လက်ပန်းနေတာကိုသူတို့ကဗာပြောနေလေလို့ပြောတော့ကော်လံ9ခုရှိတယ်ဗျာဒီကော်လံ9ခုလုံးမှန်ဖို့8ခု9ခုလုံးမှန်ဖို့ဆိုတော့ဒါခက်ခဲအများကြီးရှိတာပေါ့အဲ့မဲပေးပြန်ခွင့်ရှိတယ်မဲပေးပြန်ခွင့်မရှိဘူးဆိုတော့မဲယုံမှုကနေပြီးတော့ဆုံးဖြတ်နိုင်ခွင့်ရှိတယ်ဗျာတဘောကမဲယုံမှုသဘောတူရဆိုရင်ပေးဖို့ကဖြစ်နိုင်တယ်ဗျာမဲယုံမှုသဘောမတူဘူးဆိုပေးဖို့ကမဖြစ်နိုင်ဘူးဗျာဘယ်လိုမှကုနေမှမှားတာတို့ဘာလို့ညာတို့ကအကုန်လုံးမဲယုံမှုရဆုံးဖြတ်ချက်ပေါ်မူတည်တယ်ဗျာအဲ့တော့အဲ့အရာတွေပြန်ကြည့်လိုက်မယ်နိုင်ငံသားတယောက်ရဲ့အခွင့်အရေးတွေကအဲ့တခုတည်းပေါ်တောက်ပြီးတော့မူတည်နေတယ်ဗျာ
ရွေးကောက်ပွဲကော်မရှင်ကမဲဆန္ဒရှင်တက်တည်ကံကပြားတွေကိုကြိုတင်ထုတ်ပေးသွားမှာဖြစ်တဲ့အတွက်မဲပေးခွင့်ဆုံးရှုံးမှာကိုပူစရာမလိုဘူးလို့ရွေးကောက်ပွဲကော်မရှင်ညွှန်ကြားရေးမှူးဦးသိန်းဦးကပြောပါတယ
်အခုကျွန်တော်တို့က မဲဆန္ဒရှင်တပ်တွေကလက်မှတ်လည်းပဲထုတ်ပေးရုံမှာအကုန်လုံးပေးပါဗျအဲဒီမှာမဲဆင်းနံပါတ်ပါတာဖြစ်တဲ့အတွက်ကြောင့်မလို့ပြင်ပြန်လွယ်ကူစေဖို့ရယ်အဲနောက်ချက်ကအခုရေဘေးဒုက္ခရောက်တဲ့ဒေသတွေမှာနော်မှတ်ပုံတင်လို့တခြားတပ်တွေကကတ်တွေဟာပျောက်သွားတယ်ဆိုလို့ရှိရင်လည်းပဲလဲပေးလို့ရအောင်နောက်တတိယအချက်ကတော့အဲမဲဆန္ဒရှင်တပ်တွေကလက်မှတ်မှာမဲဆင်းထဲမှာပါတဲ့အချက်လက်အတိုင်းကျွန်တော်ကထည့်ပြီးတော့ပေးလိုက်မှာတကယ်လို့မှားနေတယ်ဆိုရင်လည်းသူကပြန်ပြင်ပြီးတော့ပေးရင်ဒါကျွန်တော်ကနောင်ရွေးကောက်ပွဲအတွက်ကိုအမှန်တည်းရအောင်ဆိုရည်ရည်ကျက်နဲ့ရွေးကောက်ပွဲနေ့မတိုင်ခင်တပတ်ကြူတော့မှအဲဒီစက်တိကံလက်မှတ်တွေကိုကျွန်တော်ထုတ်ပေးမှာပါအဲဒါပြီးသွားဖြစ်တဲ့အတွက်ဒါမဲပေးခွင့်ဆုံးရှုံးမှုတော့ပူတယ်မလို့ပြောတင်ပါမယ
်မဲစင်းနေအခုချိန်ထိမှားနေရတာဟာပြည်သူလူထုရဲ့ပူပေါင်းဆောင်ရွက်မှုအားနည်းနေတာကြောင့်ဖြစ်တယ်လို့ရွေးကောက်ပွဲကော်မရှင်ညွှန်မှုဦးသိန်းဦးကထောက်ပြပါတယ
်သူတို့အားလုံးပြည်သူလူထုအားလုံးကသာပူပေါင်းဆောင်ရွက်ခဲ့မယ်ဆိုရင်ဒီဥစ္စာမှန်ကန်တဲ့မဲစင်းတစ်ခုကိုကျွန်တော်ရရှိခဲ့မှာပဲဖြစ်ပါတယ်အဲ့တော့ဒီရက်ွယ်အုပ်ချုပ်ရေးရုံးကနေပြီးတော့ဆက်ရှင်းနေပြည်ပြီးတဲ့လူတွေကိုကူးယူတဲ့အခါမှာဒီအရာအပ်ပြစ်မဖြစ်ခဲ့ကြတဲ့အတွက်ကြောင့်မလို့မှားတာတွေလည်းရှိမယ်နော်တချို့ကြတော့လည်းပဲမွေးသက်ပြည့်ပိုင်းမှာဆိုရင်ရက်ဆွဲတိကျလာတိကျမတိဘဲနဲ့ဘယ်နှခုနှစ်လောက်ကပဲမွေးတယ်ဆိုပြီးတော့ဟာလာဆင်းရင်ဖြစ်ရတဲ့ဟာတွေလည်းရှိတယ်အဲ့တော့ဒီအရာတွေကိုကျွန်တော်တို့ကပြုစုတဲ့အခါမှာကုညာထဲမှာတွင်းတဲ့အဖွဲ့တွေနေနဲ့ဘေးရတယောက်ကခေါ်ပြီးတယ်ခေါ်ပြီးတဲ့အခါမှာသူ့ရဲ့အတန်တော့ကိုတစ်ခါကလူကဟာလာနားကြလွဲပြီးတော့နော်စလုံးမောင်းနေမှားတာတို့ဥပမာမောင်နဲ့အောင်နဲ့မှားတာတို့အချာမျိုးလေးတွေနဲ့မှားလိုက်လည်းရှိရပေါ့ဒါပေမဲ့အဲ့ဒီဥစ္စာတွေကိုအားလုံးကိုမှားတယ်မှားတယ်ပဲဒါကိုပဲပြောနေကြတဲ့အခါကျတော့ပူပေါင်းဆောင်ရွက်မှုပဲမှာအားနေသွားတယ်ဒါလာပြီးတော့ဟလာပြင်ဆင်ဖို့တင်တာ30ရာခိုင်နှုန်းလောက်ပဲတင်ခဲ့တယ်ဗျ30ရာခိုင်နှုန်းလောက်ပဲတင်ခဲ့ဆိုကျွန်တော်တို့က30ရာခိုင်နှုန်းလောက်ပဲတင်တယ်ကျန်တဲ့80ရာခိုင်နှုန်းကလာကြည့်တယ်မကြည့်ဘူးဖန်နဲ့မှားတယ်လို့ဘယ်လိုမှအသုံးသတ်လို့မရဘူးအဲ့တော့ကျွန်တော်တို့ကော်မရှင်အနေနဲ့ကတော့မဲပေးပိုင်ခွင့်ရှိရတယ်ပါလို့နော်မဲပေးခွင့်ရရှိရေးအတွက်ကိုရည်ရွယ်ပြီးတော့မဲစင်းကိုမှန်အောင်ဆိုပြီးအခြေခံမဲစင်းတော့ကြိုတင်ပြုစုခဲ့တာပ
ါစက်တင်ဘာလ14ရက်နေ့ကဒုတိယအကြိမ်ထုတ်ပြန်လိုက်တဲ့မဲစင်းမှာအမှားယွင်းတွေတွေ့ခဲ့မယ်ဆိုရင်စက်တင်ဘာလ28ရက်နောက်ဆုံးထားပြီးလာရောက်ပြင်ဆင်နိုင်တယ်လို့ရွေးကောက်ပွဲကော်မရှင်ကကြေညာထားပါတယ်ခင်ဗျာ
ကိုညာဝဲအောင်စုံစမ်းတင်ပြခဲ့တဲ့ရွေးကောက်ပွဲမဲပေးဖို့ဆောင်ရွက်ချက်တွေအကြောင်းကနေအခုတခါအပြည့်ရဆယ်ရေးစာချုပ်ရောတနိုင်ငံလုံးတိုင်တာနဲ့ဖြစ်လာနိုင်မလားဆိုတာကြည့်ကြရအောင်ပါလက်ရှိစီရေးတင်းမာနေတဲ့လက်နက်ကိုင်အဖွဲ့တွေနဲ့ဆက်လက်ဆွေးနွေးသွားမယ်ဆိုတဲ့အချက်ကိုအစိုးရဘက်ကဆောင်ရွက်ခဲ့ခြင်းမရှိဘူးလို့တိုင်ရင်သာခေါင်းဆောင်တွေဘက်ကပြောပါတယ်တိုင်ရင်သာအဖွဲ့အတွင် NCA လက်မှတ်ရေးထိုးရေးကိစ္စအပေါ်အမြင်မတူမှုတွေရှိနေပြီးဒီကိစ္စကိုနောင်လာမယ့်အစည်းအဝေးကနေဆုံးဖြတ်သွားမယ်လို့လည်းတိုင်ရင်သာခေါင်းဆောင်တွေရဲ့ဒီကနေ့အစည်းအဝေးမှာပြောကြားခဲ့တာပါအပြည့်စုံကိုတော့ထိုင်းအခြေစိုက် VOA သတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါတနင်္ဂနွေလုံးအတိုင်းတာပြစ်ကတ်တက်ကိုက်မှုရက်စည်ရေးသဘောတူညီစာချုပ် NCA လက်မှတ်ရေးထိုးနိုင်ရေးအတွက်မြန်မာဆိုရကိုယ်စားလှယ်ဖွဲ့တွေနဲ့ညှိနှိုင်းခဲ့တဲ့အချက်လက်တွေကိုပြန်လည်သုံးသပ်တဲ့အနေနဲ့ပိုင်းသာစိတ်မြင့်ညှိနှိုင်းရေးကိုယ်စားလှယ် SDA ဖွဲ့တွေကနေထိုင်းနိုင်ငံချင်းမိုင်မြို့မှာအစည်းအဝေးကျင်းပခဲ့ကြတာပါဒီကနေ့စက်တင်ဘာ18နောက်ဆုံးရက်မှာကျင်းပခဲ့တဲ့အစည်းအဝေးရဲ့အခြေအနေကိုတော့ SDA ဖွဲ့ခေါင်းဆောင်သူဖြစ်သူနန်ဟန္တာကအခုလိုပြောပါတယ်
သုံးသပ်တဲ့ထဲမှာတော့ထူးခြားချက်နည်းနည်းပါဘယ်လိုတွေ့လဲဆိုတော့အစိုးရဘက်ကပြောထားတယ်ပလောင်ဖွဲ့ကတော့ပြီးကြပါဗျာတိခရဆေးကြီးဖိတ်ခေါ်မယ်တဲ့နော်ဘိုင်ဒက်ထရပေါ့ဗျာတိခရဆေးကြီးလုပ်မယ်ဆိုပြီးတော့မှအဲ့လိုတော့ပြောထားတယ်ဒါပေမဲ့ခဏိအထိကတော့ဟိုတို့ပလောင်ဘက်ကနေတင်ကြတာအစိုးရဘက်ကဘာမှဆက်တယ်လှုပ်ဆောင်ခြင်းမရှိသေးဘူးတဲ့
တိုင်းဒါစိတ်မြင့်ညှိနှိုင်းရေး SC ဖွဲ့သွင်းမှာလဲအလုံးစုံပါဝင်မှ NCA လက်မှတ်ရေးထိုးရေးနဲ့တပွက်ချင်းလိုက်လက်မှတ်ရေးသူရေးဆိုတဲ့အမြင်မတူမှုတွေလည်းရှိနေပါတယ်။ဒီအမြင်မတူမှုတွေရှိနေတဲ့ပေါ်ဆက်လက်ညှိနှိုင်းသွားမယ်လို့လည်းနိုင်ဟန်တာကအခုလိုဆက်ပြောပါတယ
်။ဟောအတတ်နဲ့ဆုံးတော့အားလုံးအတူတကွလက်မှတ်ထိုးရင်လည်းအားလုံးအတူတကွထိုးဖို့ပေါ့။အဲဒီနီးလန်းကိုကျူပန်းနေရပါမယ်။ဒါတော့အဖြေမထက်သေးဘူးဗျ။ညှိနေတော့မှလည်းနော်ကျွန်တော်ဘက်ကတော်လေးကိုစဉ်းစားပါတယ်။ဘလို့မရေရတဲ့အနေအထားမျိုးမှာတော့မထိုးချင်ဘူးဗျ။
SCA လက်မှတ်ရေးထိုးရမှာတပွဲချင်းလက်မှတ်ရေးထိုးရေးကိစ္စဟာ ST အဖွဲ့ရဲ့ယူရချက်ကိုထိခိုက်သွားနိုင်တယ်လို့အဖွဲ့အနေနဲ့ဘလို့အထောက်အကူပြုနိုင်မလဲဆိုတဲ့ကိစ္စအပေါ်ဆွေးနွေးခဲ့တာဖြစ်ပြီးစက်တင်ဘာလမကုန်ခင်မှာပြန်လည်ကျင်းပမယ်ထိပ်တီးခေါင်းဆောင်စည်းဝေးကနေဆုံးဖြတ်သွားမှာဖြစ်တယ်လို့လည်းနာဟန်တာကပြောပါတယ်ပြီးခဲ့တဲ့စက်တင်ဘာလ9ရက်နေ့တုန်းက SCA လက်မှတ်ရေးထိုးနိုင်ရေးအတွက်ဓမ္မရဦးသိန်းစင်ခေါင်းဆောင်နဲ့အစိုးရကုစရဲဖွဲ့နဲ့တိုင်းဒေသလက်နက်ကထိပ်တီးခေါင်းဆောင်တွေကနေပြည်တော်မှာတွေ့ဆုံဆွေးနွေးခဲ့ရမှာတော့အစိုးရကအတိအမှတ်ပြုထားတဲ့ ST 15ဖွဲ့နဲ့သာလက်မှတ်ရေးသူသွားမှာဖြစ်ပြီးတောင်ပလောင်လူမြောက်ရေးသားဖွဲ့တရားနယ်လီကတော့ပြည်ထောင်စုအစ်အပြစ်ခံရစဲရေးဆက်လက်ဆွေးနွေးသွားဖို့သဘောတူညီမှုရရှိခဲ့တယ်လို့ကိုကဖွဲ့သွက်ကြတော့ဓမ္မရဦးသိန်းစင်ကူတိုင်ကင်ကြွယ်ဖြေရှင်းသွားမယ်လို့လည်းပြောဆိုမှုတွေရှိနေပါတယ် ဒါပေမဲ့ကိုကရေးကိစ္စမှာနိုင်ငံတော်သမ္မတကိုယ်တိုင်ကင်သွဲဖြေရှင်းမယ်ဆိုပေမဲ့လည်းဒီနေ့အထိတော့နိုင်ငံတော်ကနေဆက်သွယ်လာတာမျိုးမရှိသေးဘူးလို့အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဦးထွန်းမြတ်လင်းကအခုလိုပြောပါတယ်
ဒါနဲ့ပဲဖြစ်ဖြစ်အီးမေးလ်နဲ့ပဲဖြစ်ဖြစ်လူနဲ့ပဲဖြစ်ဖြစ်ဖုန်းနဲ့ပဲဖြစ်ဖြစ်ဆက်သွယ်မှုတစ်ခုမှမရှိပါဘူးခင်ဗျဆီးလည်းမရှိခဲ့ဘူးပါအချိန်များမရောက်သေးလားဒါမှမဟုတ်မိတ်များမိတ်နေလားမပြောတော့ပါဘူးဒါပေမဲ့အဲ့လိုတော့မမိတ်ကျင်ဘူးတော့ကျွန်တော်သုံးသပ်မိပါရဲ့
ဒါအပြင်ကိုကဒေတာဘက်မှာယနေ့အထိတိုက်ပွဲတွေဆက်လက်ဖြစ်ပွားနေစေလို့လေအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဦးထွန်းမြတ်လင်းကပြောပါတယ
်ဆိုတဲ့ဒီပဲနေတဲ့လူတို့ကတော့ဒီလက်နဲ့ကြီးနဲ့လိုက်ပြနေပါရဲ့အမြောက်ကြီးတစ်ပတ်ကို၄-၅ရက်လောက်ကစစ်သားတွေလာပြီးတော့သုစစ်ဆင်ပါတယ်အဲ့လိုလာတဲ့အချိန်မှာကျွန်တော်ဒီတိုက်ပွဲဖြစ်ပါတယ်ကျွန်တော်ဖက်လည်းရှိပါတယ်တန်ရတာရောကြတာရောရှိပါတို့လည်းကောင်းမဲ့တစ်ဖက်အားလည်းရှိပါတယ်တို့ကတော့နည်းနည်းပုံများပါတယ်တို့ကဒီသိုးစစ်စင်တဲ့ဖက်ဆိုတော့
လက်ရှိမြန်မာအစိုးရကနေ NCA လက်မှတ်ရေးသူကိုလက်မှတ်ညှင်းဆန်ခဲ့တဲ့ကိုကန်တပ်ဖွဲ့တောင်းပလောင်တပ်ဖွဲ့ရခိုင်တပ်မတော် LDU ခေါ်လာဟုဒီမိုကရက်တစ်တမကာ WNO ခေါ်ဝမျိုးရာဖွဲ့ချုပ် ANC ခေါ်ရခိုင်မျိုးရာကောင်စီတို့ပေါ်စစ်ရေးနိုင်ငံရေးအမခန့်ချက်ပေးဖို့တောင်းဆိုထားတဲ့ပုံမှာအစိုးရကနေတုတ်ပြန်လာတဲ့မျိုးမရှိဘူးလို့လည်း SC ဖွဲ့ခေါင်းဆောင်သူဖြစ်သူနိုင်ဟန်တာကအခုလိုပြောပါတယ်
ဒီကအဖြစ်ကတော့ဒီကြံနေတဲ့6ဖွဲ့ပေါ်မှာစစ်ရေးရနိုင်ငံရေးရအမှတ်ကံချက်ပါရနိုင်မလဲဆိုတဲ့ဟာအဲ့ဒါကိုကျော်ရင်ပတ်တဲ့အရှိတာတာဒါကနေ့တိတော့ဘာမှမရေးရသေးဘူးဖြစ်နေတယ်ဗျ
။လက်ရှိမှာတော့ရှမ်းပြည်နယ်မြောက်ပိုင်းမူဆဲခရိုင်မုံကိုမြို့နယ်အတွင်းမှာအစိုးရတပ်နဲ့ KIU ခေါ်ကချင်တပ်ဖွဲ့တို့ကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတယ်လို့တချိန်တည်းမှာပဲရှမ်းပြည်နယ်လဲချာမြို့နယ်အတွင်းမှာတောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSC နဲ့လည်းတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်မြန်မာအစိုးရကိုယ်စားလှယ်ဖွဲ့နဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကြားလက်ရှိဖြစ်ပွားနေတဲ့တိုက်ပွဲတွေဟာမကြခင်လက်မှတ်ရေးသူမဲ့တနင်္ဂနွေလုံးဆိုင်ရာအပြစ်ခတ်ရက်စက်ရေးစာချုပ်နဲ့ရွေးကောက်ပွဲပေါ်မှာထိခိုက်လာနိုင်တယ်လို့လည်းတိုင်းရင်းသားခေါင်းဆောင်တွေကသုံးသပ်ပြောဆိုနေကြပါတယ်အစိုးရကုစလေဖွဲ့နဲ့တိုင်းရင်းသားထိပ်တီးခေါင်းဆောင်တို့ရဲ့ NCA လက်မှတ်ရေးသူပွဲကိုတော့လာမယ့်အောက်တိုဘာလပရမပတ်မှာကျင်းပနိုင်ဖို့တတ်မှတ်ထားပြီးမြဲလေရည်တိကြကိုတော့ဆက်လက်ညှိနှိုင်းသွားရမှာဖြစ်ပါတယ်ခင်ဗျာ
နိုင်ကုန်အိမ်စုံစမ်းတင်ပြခဲ့တာပါရှင် VO American တန်ရဲ့တောက်ကြနေညပိုင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်မြမပြည်သူတွေရဲ့လိုအပ်ချက်ပေါ်မူတည်ပြီးတန်ဃာတွေဘက်ကအသက်ကိုပြဌာန်းမထားပဲဆောင်ရွက်သွားမယ်လို့ဒီကနေ့ကျင်းပတဲ့၈နှစ်ပြည့်ရွှေဝါရောင်တော်လှန်ရေးနေ့အခမ်းအနားနှစ်ပတ်လည်နေ့မှာဦးဆောင်တန်ဃာတော်တစ်ပါးကပြောပါတယ်အပြည့်စုံကိုတော့စက်တွယ်မီးမြန်းထားတဲ့နန်းလောင်ကတင်ပြပေးထားမှာရှင်
မြန်မာနိုင်ငံရဲ့ခေတ်သစ်သမိုင်းမှာအကြီးမားဆုံးနိုင်ငံရေးလှုပ်ရှားမှုကြီးဖြစ်တဲ့ရှစ်လေးလုံးလူထုအုံကြွမှုအရေးတော်ပုံကြီးနောက်ပိုင်းအကြီးဆုံးနိုင်ငံရေးလှုပ်ရှားမှုတစ်ခုဖြစ်တဲ့ရွှေဝါရောင်တော်လှန်ရေးလို့ခေါ်တဲ့လှုပ်ရှားမှုကြီးစတင်ခဲ့တဲ့နိုင်ငံလုံးဆိုင်ရာရွှေဝါရောင်တော်လှန်ရေးနှစ်ရှစ်နှစ်ပြည့်နှစ်ပတ်လည်နေ့ကိုဒီကနေ့မှကျင်းပခဲ့ပါတယ်။ဒီပွဲကိုကြွားရောက်လာကြတဲ့ရွှေဝါရောင်တော်လှန်ရေးရဲ့ဦးဆောင်ဆရာတော်တန်ဃာတော်တွေကို88ငြိမ်းချမ်းရေးနဲ့ပွင့်လင်းလူအဖွဲ့အစည်းကနှိတ်ဆွန်းဆက်ကပ်လှူဒါန်းခဲ့ပါတယ်။2009ခုနှစ်ကလေးကစတင်ခဲ့တဲ့အရေးခင်းကစလို့ဒီကနေ့ဒီဖြစ်ပေါ်လာတဲ့အပြောင်းအလဲတွေနဲ့ပတ်သက်ပြီး88မျိုးဆက်ခေါင်းဆောင်တူဦးဖြစ်တဲ့ဦးကုကိုကြီးက VOA ကိုအခုလိုပြောပါရယ
်ကျွန်တော်လူချင်းတဲ့ပုံစံကသူ့ချိန်မှစရယ်ဆိုတဲ့ပုံစံမျိုးလောက်ဖြစ်နေတယ်ရှေ့ကိုမရောက်နိုင်သေးဘူးဆိုတဲ့ပုံစံမျိုးဖြစ်နေတာပေါ့အဓိကတော့ကျွန်တော်တို့ဖွဲ့စည်းပုံပြင်နိုင်မှုပဲဗျဖွဲ့စည်းပုံပြင်နိုင်မှဒီဟာတွေကဖြစ်မှာဒီမိုကရေစီမကျတဲ့ဖွဲ့စည်းပုံနဲ့တွားနေလို့ကတော့ဒီလိုပဲဖြစ်နေဦးမှာပဲလေ
ရှီလေလုံအရေးတော်ပုံအတွင်ယဟန်ရှင်လူကျောင်းသားပြည်သူတွေထောင်နဲ့ချီအသက်ဆုံးရှုံးခဲ့ရသလောက်ရှေဝါရောင်တော်လန်ရေးအတွင်မှာတော့အသက်ဆုံးရှုံးမှုကမကြီးမားပေမဲ့လည်းအများအပြားသေချာပျက်စီးခဲ့ရတာပါဒီတော်လန်ရေးမှာကိုယ်တိုင်ပါဝင်ခဲ့တဲ့1990ရွေးကောက်ခံလွတ်တော်ကိုယ်စားလှယ်လောင်းများအဖွဲ့ကအတွင်ရင်မှုဦးဒေးဗစ်လာမြင့်ကရှေဝါရောင်တော်လန်ရေးတုန်းကတောင်းဆိုခဲ့တဲ့အချက်တွေနဲ့ပတ်သက်လို့အခုလိုပြောပါရစေအဲ
ကျွန်တော်တို့ဒီရှေဝါရောင်တန်ဃာတော်ရှေဝါရောင်တော်လန်ရေးတုန်းကတည်းကကျွန်တော်တောင်းဆိုခဲ့တဲ့အချက်တွေပေါ့နော်ဒီချက်တည်းကဒီနေ့ချိန်ရှိကျွန်တော်တို့တစ်ချက်မှရရလို့ကျွန်တော်မတွေ့သေးပါဘူးခင်ဗျ။တော့ကျွန်တော်တို့လူချင်းတဲ့ဒီညဉ့်ဉန်းကြီးဆိုတဲ့အဲတန်းကြီးရဲ့ပြည်ရင်းညဉ့်ဉန်းကြီးဆိုတဲ့ခေါင်းစဉ်မှာလည်းကျွန်တော်တို့ခုချိန်ထိညဉ့်ဉန်းကြီးကမတောင်းနိုင်သေးပါဘူး။အဲအဲ့တုန်းကကျွန်တော်တို့တောင်းဆိုခဲ့တဲ့လူခွင့်ရေးတွေရရှိရေးကိစ္စတွေအားလည်းဒီချိန်ထိကျွန်တော်တို့အချိန်ကလူခွင့်ရေးတွေဒီဝါရရှိတဲ့နိုင်ငံနဲ့ဖြစ်သေးပါဘူးခင်ဗျ။
တိုင်းပြည်ရင်းစစ်အစိုးရရဲ့ဖိနှိပ်မှုတွေမတရားမှုတွေများလာတာကြောင့်လူထုကဒုက္ခရောက်နေတာကိုလက်ပိုက်ကြည့်မနေနိုင်တော့တဲ့တန်ဃာတော်တွေကမြစ်တာပို့ရင်ဥဆောင်ကျင်းပခဲ့တာပါ။စစ်အစိုးရဟာငြိမ်းချမ်းစွာဆန္ဒပြတဲ့တန်ဃာတော်နဲ့ပါဝင်တဲ့လူထုပရိသတ်ကိုပြစ်ခတ်နှိမ်နှင်းခဲ့တာကြောင့်တိုက်စုံမှုတွေရှိခဲ့ပေမဲ့အရေးအတွက်အတိအကျကိုတော့မသိရပါဘူး။ပခုတ်ကူမြို့မှာငြိမ်းချမ်းစွာသပိတ်မောက်ကြတဲ့တန်ဃာတော်တွေကိုလုံခြုံရေးတပ်ဖွဲ့တွေကအကြမ်းဖက်နှိပ်ကွပ်ရာကစပြီးတခြားမြို့နယ်တွေမှာရှိတဲ့တန်ဃာတော်တွေပါဆန္ဒပြကြရာကရွှေဝါရောင်တော်လှန်ရေးဖြစ်ပေါ်ခဲ့တာပါ။ရွှေဝါရောင်တော်လှန်ရေးမှာဦးဆောင်ပါဝင်ခဲ့တဲ့မင်္ဂလာတောင်ညွန့်မြို့နယ်ရွှေဝါရောင်ပညာဒါနအကျောင်းလိုက်ကတန်ဃာတော်တပါးဖြစ်တဲ့ဆရာတော်ဦးပဏဝန္တကပြည်သူတွေရဲ့လိုအပ်ချက်နဲ့ပတ်သက်ပြီးတော့ရှေ့ဆက်ပါဝင်သွားမယ့်အကြောင်းအခုလိုမိန့်ကြားပါရစေ
။ရေထရမျိုးရှိပါတယ်။နောက်ဆုံးထွက်တဲ့ဝန်လည်းအထီးပေါ့နော်။ ဒီလူတို့တွေအင်မတန်မောက်လိုချင်တောင်းတနေတဲ့အကြောင်းအရာဒိဋ္ဌိတွေနဲ့ပတ်သက်လို့ပြည်သူရဲ့ဆံကိုစရဲရမယ်ဆိုတဲ့အတိုင်းပေါ့နော်မြန်မာနိုင်ငံမှာရှိနေတာဘုန်းကြီးကဘာတွေမှမဟုတ်ဘူးအသက်တန်ငါတွေအနေနဲ့ရယ်ဒီလိုမျိုးနောက်ထပ်ဆက်တဲ့တဘူးကြုံလာလို့ရှိရင်တော့ပါဝင်ပြီးတော့တာဝန်ယူကြလက်အောင်မယ်လို့
ဒီကနေ့ကျင်းပတဲ့ရှင်းနှစ်ပြည့်နှစ်ပတ်လည်အခမ်းအနားမှာအမျိုးသားပြန်လည်တင်မြှင့်ရေးပြည်တွင်းငြိမ်းချမ်းရေးကျောင်းသားကောင်းဆောင်တွေနဲ့နိုင်ငံရေးအကျဉ်းသားတွေလွတ်ပေးရေးဒီမိုကရေစီအခွင့်အရေးပြေဝါရရှိရေးနဲ့စစ်မှန်ပြီးတရားမျှတတဲ့ရွေးကောက်ပွဲပေါ်ပေါက်ရေးဆိုတဲ့အချက်တွေကိုရည်ရွယ်ကျင်းပခဲ့တာပါ။အခမ်းအနားကိုယဟန်တန်ကအပါတရားနဲ့လူပရိသတ်တရားလောက်တက်ရောက်ခဲ့ပါရဲ့ရှင
်။ဒီလိုမြန်မာပိုင်းရဲ့အထူးအစီအစဉ်ဖြစ်သတင်းပတ်ကုံစနစ်တင်းငွေရုံမြင့်တန်ကြားတင်ဆက်မှုတွေမှာနိုဝင်ဘာရွေးကောက်ပွဲနဲ့ပတ်သက်တဲ့အထူးအစီအစဉ်တွေကိုတင်ဆက်ပေးနေပါတယ်။စက်တင်ဘာလကုန်ပိုင်းကစတင်ပြီးတော့လဲနေ့စဉ်ရုံမြင့်တန်ကြားအစီအစဉ်တွေကိုနိုင်ဝက်စာတွန်းမြင့်ပြီးတော့တနေ့ကိုတနားရီကြားဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးသွားပါမယ်။ VOA မြန်မာပိုင်းရုံမြင့်တန်ကြားအစီအစဉ်တွေကို Asia Set 7 Joru ကနေဖမ်းယူကြည့်ရှုနိုင်ပါလိမ့်ရှင်။
ဖွေအမေရိကန်တန်ရဲ့တောက်ကြနေညပိုင်းစီစဉ်တွေကိုနားဆင်နေကြရတာဖြစ်ပါရဲ့ရှင်။ကျမတို့ VOA ရဲ့အင်တာနက်ဆာမျက်နှာမှာရွေးကောက်ပွဲဆိုင်ရာလူမှုစစ်တမ်းကောက်ယူထားတဲ့ကဏ္ဍတစ်ခုဖွင့်ပေးထားပါရယ်။ရွေးကောက်ပွဲမဲပေးတဲ့အခါမှာလူကိုကြည့်ပြီးမဲပေးမလား၊ပါတီကိုကြည့်ပြီးမဲပေးမလားဆိုတဲ့စစ်တမ်းမှာလာရောက်ပြီးဆန္ဒမဲပေးနိုင်တယ်လို့ဘယ်အချက်မှလူကြိုက်များသလဲဆိုတာကိုလည်းကိုယ်တိုင်ကြည့်ရှုနိုင်ပါရဲ့ရှင်။ကျမတို့ရဲ့ VOA စစ်တမ်းမှာလာရောက်ဆန္ဒဖော်ထုတ်ပေးဖို့ကိုလည်းတိုက်တွန်းပါရစေ။အခုနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုဆက်ပါအောင်မယ်။ဆက်တွေရေတုံအိတ်ဆောင်လျှက်စစ်ပစ္စည်းတွေကိုပုံမှန်တအားဖြည့်ပေးဖို့လိုအပ်ပါတယ်။ဒါဟာတောတောင်တွေရောက်နေတဲ့စစ်သားတွေအတွက်အဆင်မပြေဖြစ်နိုင်တာမို့နေရာမရွေးလျှက်စစ်တအားထုတ်ပြီးပြန်ဖြည့်ပေးနိုင်မဲ့လျှက်စစ်တအားဖြည့်ဆက်ရဖို့အမေရိကန်စစ်တပ်ကစမ်းသပ်နေတာပါ။လေတိတ်မတိုက်ရင်တောင်းမှသုံးနိုင်တဲ့လေစွမ်းအင်သုံးတအားဖြည့်ဆက်ရဖို့ကြိုးစားနေတဲ့အကြောင်းကိုတော့ VOA သတင်းတောက် George Butit ပေးပို့ထားတဲ့သတင်းလွှာကိုဒေါခင်မျိုးသက်ကပြောပြပေးပါမယ်ရှင
်။နေစွန့်ရင်တုံးဓာတ်အပြန်ပြည့်ဖြည့်တဲ့ဆက်တွင်ဟာတကယ်တော့နေအောင်ကောင်းကောင်းရမှသုံးနိုင်တာပါ။ဒါကြောင့်နေရာတကာမှအချိန်မရွေးရတဲ့တဘာဝလေကိုပြောင်းပြီးသုံးနိုင်အောင်အယ်လနွိုင်းပြည်နယ်ကဆောက်လုပ်ရေးအင်ဂျင်နီယာသုတေသနဌာနမှကြိုးစားနေကြပါတယ်။ကွင်းပြင်ထဲမှာလေးလလောက်ပုံမှန်တိုင်းတာလိုက်တဲ့အခါမှာညနေခင်းအချိန်တွေတိုက်ခတ်တဲ့လေထဲကရာနှုန်း80လောက်ဟာတစ်စက္ကန့်ကို3မီတာနှုန်းဒါမှမဟုတ်ဒီတဲ့ပိုးပြီးနှိမ့်နှိမ့်တိုက်ခတ်တာတွေ့ရပါတယ်။ဒီနှုံးဟာလေးဆွမ်းရင်သုံးတာပိုင်းတွေအတွက်အလုတ်တိတ်မဖြစ်လာပေမဲ့ပိတ်သားနဲ့လှုပ်ထားတဲ့အပြားလေးတွေအတွက်တော့အဆင်ပြေလာတယ်လို့ဥဆောင်အင်ဂျင်နီယာ Charles Marsh ကပြောပါတယ
်။ What has resulted is a
innovation. ရလကတော့ဝီလန်ခေါင်ပြားဒေသတွေမှာလေးတိတ်မတိုက်ရင်တောင်မှ Yes it that ထုတ်ပေးနိုင်မဲ့ပုံစံမျိုးကိုထွင်လိုက်နိုင်တာပါ
။ Flutter Mullet လို့ခေါ်တဲ့ပုံမှန်လျှက်စစ်ထုတ်ပေးနိုင်တဲ့အိတ်ဆောင် generator ကလေးမှာပြော့ပြောင်းတဲ့အပြားလေးတွေပါပြီးတန်လိုက်ပါတဲ့ coin ကလေးတွေနဲ့ဆက်ထားတာမို့လေးကြောင့်တုံခါတဲ့စွမ်းရင်ကိုလျှက်စစ်အားဖြင့်ပြောင်းပေးနိုင်ပါတယ်။အခုထွင်ထားတဲ့လျှက်စစ်ပစ္စည်းရဲ့ဒီဇိုင်းပုံစံအတွက်အဓိကကျုံရတဲ့စိန်ခေါ်မှုကတော့လေးတိုင်နှုံးကပုံမှန်မဖြစ်တဲ့အတွက်ထုတ်ပေးတဲ့စွမ်းရင်ပုံမှန်မရတာကိုပုံမှန်လျှက်စီးကြောင်းရအောင်လုပ်ပေးရတာပဲဖြစ်ပါတယ်။သူတေသနာပညာရှင်တွေအတွက်ကတော့ဒီပြဿနာတစ်ခုတည်းကိုရှင်းရတာမဟုတ်ဘူးလို့လဲ Charles ကပြောပါတ
ယ်။ A concurrent effort for the storage side.
ဒါကစွမ်းရင်ထုတ်လုပ်တာနဲ့တူလောင်တာအတွက်ပါစဉ်းစားရတာမို့စစ်ထဲတူလောင်တဲ့အခါဒီပြိုင်နဲ့လုံနိုင်အောင်တီထွင်ရတာပါ။ဒါအပြင်လျှက်စစ်တူလောင်တဲ့အခါအများကြီးဆမ်းဖို့အတွက်စားဆောင်တွေနဲ့ထုတ်ဝေတာနဲ့တီထွင်သူတချို့တွေ့ထားတဲ့များများတူလောင်ကြီးတွေကသုံးရတာပါ
။ Illinois Tech တို့က engineer ចောင်းသားအများပြားလဲဒီစီမံကိန်းမှာပါဝင်လှုပ်ဆောင်ကြပါတယ်။ဒီဆက်ကလျှက်စစ်ထက်အား3 watt လောက်ကိုထုတ်ပေးနိုင်ပါတယ်။အခုချိန်မှာသူတေသနပညာရှင်တွေဟာနေ့ခါမှာရနိုင်တဲ့နေရဲ့စွမ်းရင်သုံးပျော်ပြောင်းတဲ့ဆိုလာပြားတွေကိုဒီဆက်ထက်ကအပြားကလေးတွေနေရာမှာအစားထိုးဖို့အတွက်စမ်းသပ်နေကြပါတယ
်။ဒေါခင်မျိုးသက်စုံစမ်းတင်ပြခဲ့တာပါရှင်။ VOA မြန်မာပိုင်းစီစဉ်ကိုအီးမေးလ်နဲ့ဆက်သွယ်လို့ရဆိုရင်ကျမတို့ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9:00ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9:00အစီအစဉ်ပြီးချင်းည10:00မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင် VOE မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်စက်တင်ဘာလ18ရက်တောက်ကြနေညပိုင်းတန်လွှင့်စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်အခုဆက်ပြီးထုတ်လွှင့်ပေးသွားမယ့်10နာရီအထိအစီအစဉ်တွေကိုလိုင်းဒိုမီတာ25 32 51တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ဒီအချိန်အတွင်းမှာတော့အမျိုးသမီးကဏ္ဍနဲ့မြန်မာနိုင်ငံကရေဘေးသင့်ပြည်သူတွေအတွက်အမေရိကန်ရောက်မြန်မာတွေရဲ့အကူအညီမှုအစီအစဉ်တွေအကြောင်းနားဆင်ရမယ်သုတဆုံးလေအမေရိကန်တခွင်နဲ့အတူသိပ္ပံနဲ့နှိပညာကဏ္ဍမှာတော့
ဟုတ်ကဲ့မြန်မာ initiative ဆိုတဲ့ဒီအဖွဲ့အစည်းကနေဒီအမှတ်လောင်းတွေရဲ့ information တွေကိုပေါ်ပြတဲ့ app တွေကိုသူတို့လက်ပါတယ်အဲ
logic တွေလာမဲ့ရွေးကောက်ပွဲမှာမဲဆန္ဒရှင်တွေကိုမြမနှိပညာကျွမ်းကျင်သူတွေကဘလို့အကူအညီတွေပေးနေသလဲဆိုတာကိုသိပ္ပံနဲ့နှိပညာမှာနားဆင်ကြရမှာပါရှင်ဒီလိုစီစဉ်တွေကမှအခုရင်ဆုံးအမျိုးသမီးကဏ္ဍကိုထုတ်လွှင့်ပေးသွားပါမယ်။မြန်မာနိုင်ငံမှာမကြခင်တက်တန်းကုန်တော်မဲ့ပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်နှစ်ရပ်မှာကိုယ်စားလှယ်စုစုပေါင်း664ဦးရှိတဲ့အနေနဲ့အမျိုးသမီးဦးရေဟာ 4.6 ရာခိုင်နှုန်းသာရှိတဲ့အတွက်အရှိတောင်အာရှမှာတော့အမျိုးသမီးအမတ်ဦးရေအနည်းဆုံးတိုင်းပြည်ဖြစ်ပါတယ်။အမျိုးသမီးအမတ်တွေအခုလိုအရေးအတွက်နည်းပါးရတာဘာကြောင့်လဲ။အမျိုးသမီးတွေအနေနဲ့ဘာတွေအခက်အခဲရှိသလဲဆိုတာကိုကချင်ပြည်နယ်အင်ဂျန်ရန်ကအောက်လွတ်တော်အမျိုးသမီးအမတ်25ဦးထဲမှပါဝင်တဲ့ဒေါ်ရဲဘူးကိုအမေရိကန်ပြည်ထောင်စုခေတ္တရောက်ခိုင်မှတွေ့ဆုံပြီးဒီသတင်းပတ်ရဲ့အမျိုးသမီးကန္တာမှဒေါ်လာလာတန်ကတင်ပြပေးထားပါရရှင် You can bend but never break me cause it only serves to make me more determined to achieve my
တော်ရဲဘူးကစီလုံးညီညွတ်ရေးနဲ့ဒီမိုကရေစီကချင်ပြည်နယ်ပါတီရဲ့တွင်မှုပေါ့အင်ချမ်းရယူနေကနေ2010လောက်ကလည်းဝင်ရောက်ရွေးချယ်ခံရပြီးတော့ဒီတစ်ခေါက်တည်းဝင်ရောက်ရွေးချယ်ခံမယ်ဆိုတဲ့ခါကျတော့ဒီ2010ရွေးကောက်ပွဲအခြေအနေနဲ့အခုကလည်းမဲဆွယ်စီယုံရေးကာလရောက်ပြီးဆိုတဲ့ခါကျတော့အခု2015မှာကျင်းပမယ်ရွေးကောက်ပွဲအခြေအနေဘယ်လိုမြင်ပါလဲ
2010တုန်းကတော့ကျမတို့နိုင်ငံမှာရွေးကောက်ပွဲမလုပ်တာအရန်ကြာပြီကျမတို့ကိုယ်တိုင်ကတခါမှမပါဝင်ဘူးမပါဝင်ဘူးတဲ့အခါကျတော့ကျမတို့လည်းတော်တော်လေးဘာမှနားမလည်ပဲနဲ့ပဲဒီရွေးကောက်ပွဲကိုဝင်ခဲ့ပါတယ်ရွေးကောက်ပွဲဝင်ပြီးမှလွတ်တော်အမှတ်ဖြစ်လာတော့လဲပါတင်ပြလို့တင်ပြရမှာမသိပါဘူးဒီလူနဲ့ပဲကျမတို့ကလွတ်တော်ထဲရောက်တယ်နောက်ပိုင်းကျတော့ကျမတို့လေ့လာတယ်စာအုပ်တွေလည်းဖတ်တယ်နောက်နိုင်ငံတကာမှာလည်းလေ့လာတယ်ကျမတို့လူထုရဲ့အတန်နေနားထောင်တယ်အဲ့လိုပဲလူထုနဲ့ပေါင်းစပ်ပြီးမှကျမတို့အလုပ်လုပ်တဲ့အခါမှာတော်တော်လေးအောင်မြင်မြင်လှုပ်လာနိုင်ပါတယ်အဲ့တော့အခု2015ရွေးကောက်ပွဲရဆိုလို့ရှိရင်ပြည်သူလူထုတော်တော်လေးအမြင်ပွင့်လာတဲ့အနေအထားမျိုးရှိပါတယ်ဒီ9နှစ်တာကာလအတွင်းမှာလွတ်တော်ရဲ့အခမ်းကဏ္ဍကိုလည်းသူတို့နားလည်လာတယ်နိုင်ငံကပွင့်လင်းလာတဲ့အတွက်နိုင်ငံတကာကနေမှအသိအမြင်တွေလည်းတိုးလာတယ် NGO တွေလည်းများလာတယ်ဒါကြောင့်အသိအမြင်အများကြီးပွင့်လင်းလာပါတယ်အရင်2010တုန်းကဆိုကျွန်တော်တို့ကအကြောက်တရားနဲ့ပဲရွေးကောက်ပွဲဝင်ခဲ့တာပါတော်တော်များများကလည်းရွေးကောက်ပွဲဝင်ဖို့ကြောက်ကြပါတယ်ဘာကြောင့်လဲဆိုနိုင်ငံရေးတဲ့ဝင်တယ်ဆိုလို့ရှိရင်ထောင်နဲ့နီးတယ်လို့ပဲယူဆပြီးမှပါတီနိုင်ငံရေးကင်းရှင်းရမယ်ဆိုတဲ့အသည့်အမြင်နဲ့ပဲနေခဲ့တဲ့အတွက်တော်တော်လေးလူထုအားဆိုလို့ရှိရင်နိုင်ငံရေးနဲ့အလံဝေးခဲ့ပါတယ်လွတ်တော်ထဲရောက်တဲ့တိုင်းရင်းသားတွေလည်းနည်းပါတယ်အဲ့တော့ဒီ2015မှာတော့ကျွန်တော်တို့အမျိုးသမီးတွေရောအမျိုးသားတွေရောတိုင်းရင်းသားတွေတော်တော်များများဆိုလို့ရှိရင်အခုရွေးကောက်ပွဲဝင်ဖို့အတွက်အမည်စင်းတင်သွင်းထားကြပြီးမှပါတီတော်တော်များများလည်းရွေးကောက်ပွဲဝင်ဖို့အတွက်ပြင်ဆင်ဆောင်ရွက်နေကြပါပြီအဲ့တော့ဒီ2015ကတော့ကျမတို့ရွေးကောက်ပွဲမှာတော်တော်လေးမြန်မြန်ဆန်ဆန်ပါဝင်လာတဲ့အနေအထားဖြစ်ပြီးမှဒီ2015ရလာဆိုလို့ရှိရင်လည်းအရင်ကထက်တာလွန်ကောင်းမွန်မယ်လို့ကျမယုံကြည်ပါတယ်ရှင
်ဆက်စပ်တို့တွဲပြီးပြောရဲကျမကြားလဲ2010ရွေးကောက်ပွဲတုန်းကပေါ့နော်ဒီနိုင်ငံရေးတဲ့ဝင်မယ်ဆိုလို့ရှိရင်ထောင်နှခန်းနဲ့ညီတယ်ဆိုပြီးတော့ယူဆတဲ့အချိန်ပေါ့နော်အဲ့ဒီလိုအနေအထားမျိုးမှာတော်တွဲပြီးအနေနဲ့ဘာဖြစ်လို့နိုင်ငံရေးတဲ့ဝင်နေရှင
်ကျမနိုင်ငံရေးတဲ့ဝင်လာတာက2004နဲ့2008အထိပေါ့နော်ဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲတဲ့အမျိုးသားညီလာခံမှာကျွန်မပါဝင်ခဲ့ပါတယ် ပါဝင်တဲ့အခါမှာအဲ့ဒီမှာလဲကျမတို့ကကျမတို့တင်ပြတာတွေရှိတယ်ဒါမဲ့ကျမတို့လည်းတိတ်မတင်ပြတတ်ပါဘူးအဲ့တော့ကျမတို့အခွင့်အရေးနဲ့ပတ်သက်ပြီးနည်းနည်းပါတင်ပြရတယ်လဲကျမတို့ကဘာမှဒါလုတ်ကင်ခွင့်ပါဝင်ခွင့်မရဘူးပေါ့နော်ကျမတို့လည်းတိတ်တော့လဲအဲ့တုန်းကနားလေတဲ့အခြေအနေမျိုးမရှိဘူးဒါမဲ့အဲ့တုန်းကကျမတိလိုက်တာဆိုလို့ရှိရင်ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေဟာကျမတို့ပြည်သူအတွက်ရောကျမတို့တိုင်းရင်းသားတွေအတွက်ရောပြည့်စုံတဲ့အခြေခံဥပဒေတရားမဟုတ်ဘူးဆိုတာသိပါတယ်။ဒါပေမဲ့ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေအပြင်သာဒီမိုကရေစီကိုတွားရမယ်ဆိုတာနားလည်လိုက်ပါတယ်။နောက်တစ်ခုကဆိုလို့ရှိရင်ဒီဥပဒေကိုပြင်ဆင်ဖို့ကဆိုလို့ရှိရင်လည်းကျမတို့လွတ်တော်တဲ့ရောက်မှပြင်လို့ရမယ်ဆိုတာဒီဥပဒေမှာရေးသားထားတာကိုတွေးရပါတယ်။အဲလွတ်တော်တဲ့တွားတယ်ဆိုတဲ့အခါမှာလည်းပြည်နယ်လွတ်တော်တဲ့ကျမတို့ကပြည်ထောင်စုလွတ်တော်ပေါ့နော်။အထူးသဖြင့်ပြည်သူလွတ်တော်မှာပါဖို့လိုတယ်ဆိုတာကျမစိတ်ထဲမှာခံယူတဲ့အတွက်ကျမဒီလွတ်တော်တဲ့မရောက်ရအောင်ကျမနိုင်ငံရေးတဲ့တွားချင်းဖြစ်ပါတယ်။ကျမကဆိုလို့ရှိရင်ယခင်ကကျမရှင်းနေတူဦးဖြစ်ပါတယ်။အဲ့တော့ရှင်းနေတူဦးဖြစ်တဲ့အတွက်ဒါတွေကိုနည်းနည်းသဘောပေါက်သွားတဲ့အတွက်ကျမလွတ်တော်တဲ့ရအောင်တွားပြီးမှကျမတို့အခွင့်အရေးအတွက်လွတ်တော်မှာဆောင်ရွက်ရမယ်ဆိုတဲ့အသီးစိတ်နဲ့သွားတယ်ဒါပေမဲ့လွတ်တော်တဲ့ရောက်လို့ရှိရင်ကျမတို့ဒုက္ခရောက်မယ်အခက်ခဲဖြစ်မယ်ဆိုတာလဲအဲ့ဒီတော့ကကြိုပြီးသီးတဲ့အတွက်ကျမတို့အရာရာတိုင်းကိုပြင်ဆင်သွားပြီးမှပေါ့နော်တကယ်လွတ်တော်တဲ့ရောက်တဲ့အခါမှာကျမတို့ပြင်ဆင်မှုတွေဆိုလို့ရှိရင်တကယ်အကျိုးရှိတယ်ဆိုတာသိရှိရပါတယ်တကယ်လွတ်တော်တဲ့ရောက်တဲ့အခါကျတော့လဲကျမတို့ကတော်တော်ခက်ခဲနဲ့အလုပ်တွေကိုလုပ်ကံရပါတယ်ဘာလို့လဲဆိုပထမဆုံးအကြိမ်လွတ်တော်ဖြစ်တဲ့အတွက်ကျမတို့ဟာအဲစုခင်းလမ်းပေါ့နော်အဲ့မှာတော့ပန်းခင်းလမ်းမဟုတ်ပါဘူးအဆဆရာကျမတို့အနစ်နာခံပြီးဆောင်ရွက်ရတဲ့အနေအထားမျိုးရှိပါတယ
်တော်တော်ပြီပြောတဲ့ဒီလွတ်တော်ရောက်တဲ့ခါပေါ့နော်ဒီပြင်စင်တာတွေရှိတယ်နောက်တော့ဆောဆောကလိုမျိုးပန်းခင်းတဲ့လမ်းမဟုတ်ဘူးစုခင်းတဲ့လမ်းဖြစ်တယ်အထူးသဖြင့်ဒီအမျိုးသမီးလွတ်တော်အမတ်တွေအတွက်ကောဘယ်လိုမျိုးအခက်ခဲတွေပို့ပြီးတော့ရှိပါလဲရှင
်အမျိုးသမီးလွတ်တော်အမတ်တွေကပို့ပြီးအခက်ခဲရှိပါတယ်ဘာကြောင့်လဲဆိုလို့ရှိရင်ကျမတို့ကအမျိုးသမီးတွေကအိမ်မှာလဲမိသားစုကိုကဥဆောင်ရတယ်။နောက်ကျမတို့လိုဝင်ငွေရှာနေတဲ့အမျိုးသမီးတွေဆိုလို့ရှိရင်ကိုယ့်ရဲ့ဒီအသက်မွေးဝမ်းကြောင်းဖြစ်တဲ့ဝင်ငွေရှာတဲ့အလုပ်ကိုထားခဲ့ရတယ်ပေါ့နော်။ကျမဆိုရှေ့နေလိုက်နေတယ်။အဲ့တော့ရှေ့နေအလုပ်ကိုထားခဲ့ရတယ်။နောက်တစ်ခါကျမတို့ကမိခင်တွေဖြစ်တဲ့အတွက်ပေါ့နော်။သားသမီးတွေကိုထားခဲ့ရတယ်။မိသားစုစီမံခန့်ခွဲမှုကိုထားခဲ့ရတယ်။အဲ့ဒါတွေကပြည်နယ်လွတ်တော်မှာတော့တိတ်မသိတာပဲ။အဲဒီနေပြီးတော့ပြည်ထောင်စုလွတ်တော်မှာလာပြီးလွတ်တော်အမတ်လုပ်တဲ့လူအတွက်ကတော့တကယ်ကိုကျမတို့အခက်ခဲဖြစ်တဲ့လုပ်ငန်းစဉ်ဖြစ်ပါတယ်။အိမ်အတွက်လည်းပူရတယ်၊ကလေးတွေအတွက်လည်းပူရတယ်။နောက်ပြီးကျမတို့ကလေးတွေငယ်တဲ့မိခင်နေဆိုလို့ရှိရင်လည်းကလေးငယ်လို့စိတ်ပူရတယ်ကျမတို့နည်းနည်းကြီးလာတဲ့လူငယ်တွေရှိတဲ့မိခင်နေဆိုလို့ရှိရင်လည်းအချိန်နဲ့အမျှသူတို့အတွက်ပျက်စီးသွားမှာကိုစိုးရိမ်နေရတယ်ပေါ့နော်အဲ့ဒီစိုးရိမ်စိတ်နဲ့တစ်ဖက်ကလည်းကျမတို့လူသူအတွက်ပေါ့နော်အလုပ်လုပ်ရတဲ့အခါမှာကျမတို့ရဲ့တင်ပြမှုတွေအဆိုတွေအောင်နိုင်ဖို့အတွက်နောက်လွတ်တော်ထဲမှာကျမတို့ဒီအဆိုတွေအောင်မြင်ဖို့အတွက်အဲမဲပေးတဲ့အခါကျမတို့အဲမဲအပြည့်ရဖို့အတွက်ဒါတွေဆောင်ရွက်ရတာတွေနောက်မှလိုက်ပြီးစီယုံရတာတွေတော်တော်ကိုကျမတို့ပင်ပန်းအခက်ခဲဖြစ်ပါတယ်နောက်တစ်ခုဆိုလို့ရှိရင်ကျမတို့ကလည်းအကုန်လုံးပြည့်ပြည့်စုံပြီးတတ်ထားတာမဟုတ်တဲ့အခါကျတော့လွတ်တော်နားတဲ့အချိန်မှာလည်းကျမတို့အတင်းနှန်းနေသွားတက်ရတယ်နိုင်ငံတကာတွေမှာလိုက်ကြည့်ရတယ်အဲ့လိုအချိန်ပေးရတဲ့အခါကျတော့ကျမတို့အဲမိသားစုသားသမီးတွေတော့အဲလုံးကိုပြစ်ထားရတဲ့အနေအထားမျိုးရှိပါတယ်နောက်တစ်ခုကတော့ကျမတို့နေပြည်တော်မှာနေတဲ့အခါကျမတို့ခက်ခဲနဲ့ပဲနေရပါတယ်အဲတချို့ဆိုစီပင်မှာပေါ့နော်ဒီပြီးခိုင်ဖြိုးတွေကတော့ပြီးခိုင်ဖြိုးရိတ်တာမှာအဲ့တော့မိသားစုလည်းခေါ်ထားလို့မရတဲ့အနေအထားမျိုးဖြစ်တဲ့အခါကျဒီ9နှစ်တာကာလမှာတော့တော်တော်လေးနဲ့ကျမတို့ကမိသားစုဘဝဆုံးရှုံးတဲ့အပြင်ကျမတို့တော်တော်လေးခက်ခဲနဲ့အလုပ်လုပ်ရတယ်နောက်မဲဆန္ဒနေနဲ့လည်းကျမတို့ကင်းဝေးရတယ်ပေါ့နော်ဘာလဲဆိုကျမတို့ကပထမဦးဆုံးအကြိမ်ဖြစ်တဲ့အခါကျလှုပ်ရတဲ့အလုပ်တွေကလည်းအများများတယ်ဥပဒေတွေကလည်းပြင်ရတာအများများတယ်ဆိုတော့တစ်နှစ်မှာကျမတို့ကရှင်းလာလောက်ကတော့နေပြီးတော့မှရှိနေတဲ့အတွက်ကျမတို့ဒီအချိန်အများကြီးပေးရပါတယ်ဒါမဲ့ကျမတို့ကတော့ကိုယ့်ကိုလူထုရွေးချယ်လိုက်တဲ့အခါမှာဘာပြောအခက်ခဲဘလောက်ရှိကျမတို့ကဆိုလို့ရှိရင်ဒါလူထုနဲ့ပူးပေါင်းမှကျမတို့အခက်ခဲတွေကိုအဲနောက်မှထားပြီးကျမတို့အကျိုးစားဆောင်ရွက်ခဲ့မှုတွေလည်းအများကြီးရှိပါတယ်ရှင်
ဟုတ်ကဲ့အခုလိုမျိုးမိသားစုအရေးသားသမီးအရေးဆုံးရှုံးမှုတွေနစ်နာခံမှုတွေအများကြီးလုပ်ခဲ့ရတာပေါ့နော်အခုဒီကုံလွန်ခဲ့တဲ့ကာလမှာဆိုအဲ့လိုလုတ်ခဲ့ရပြီးတဲ့ခါမှာတစ်ဖက်မှာလေဒီလွှတ်တော်တွေမှာကြိုးပမ်းနေရတယ်ဆိုတဲ့ခါကျတော့ပြန်စဉ်းစားကြည့်မယ်ဆိုလို့ရှိလို့ရှိရင်အခုလိုဆွန့်လွတ်မှုအတွေ့ခြေနှက်မှုရရှိပါလား
အခုလိုဆွန့်လွတ်တာခြေနှက်ပါတယ်ရှင်ဘာလို့လဲဆိုကျမတို့ကဒီလုပ်ငန်းလုပ်တဲ့အခါမှာကျတော့အများအတွေ့လ လှုပ်ဖို့ဆိုမှရည်ရွယ်ပြီးလာခဲ့ခြင်းဖြစ်ပါတယ်နောက်တစ်ခုဟာဆိုလို့ရှိရင်ကျမရှေ့နေတူဖြစ်တဲ့အတွက်အနိုင်ရှင်ပြီးပြောမယ်ဆိုလို့ရှိရင်ရှေ့နေလုံနေတဲ့အခါမှာကျမတို့လာငားတဲ့လူတစ်ယောက်နှစ်ယောက်ပေါ့နော်အဲဒါမှမဟုတ်တရားမှာ30ဖြင့်ဖြစ်မယ်ပေါ့နော်အဲ့လောက်အတွက်ပဲကျမတို့အဲသူတို့အကျိုးအတွက်ပဲအလုပ်လုပ်ပေးနိုင်ပါတယ်အခုကတော့ကျမတို့ကပြည်သူလူထုတရက်လုံးအတွက်အလုပ်လုပ်ပေးနိုင်တဲ့အတွက်အဲရှေ့နေလုံငားနဲ့နိုင်ရှင်လို့ရှင်ကျမတို့ကပို့ပြီးတော့အလုပ်လုပ်နိုင်တဲ့အနေအထားမျိုးရှိတဲ့အတွက်ကျမကျေနပ်ပါတယ်နောက်တစ်ခါဆိုလို့ရှင်ကျမတို့အမျိုးသမီးတွေဖြစ်တဲ့အတွက်ကျမတို့ကပို့ပြီးမှခံစားတတ်ပါတယ်အခုတိုက်ပွဲတွေဖြစ်တယ်ဆိုလို့ရှင်ကျမတို့အမျိုးသမီးတွေပို့နစ်နာတယ်ကလေးတွေနစ်နာတယ်ကျမတို့တွေ့တဲ့အခါမှာကျမတို့ဒီမိခင်များဖြစ်တဲ့အတွက်ပို့ပြီးခံစားတဲ့အတွက်လွတ်တော်မှာပွင့်ပွင့်လင်းလင်းပြောရရင်အမျိုးသားတွေထက်ကျမတို့ခံစားချက်ပိုများပြီးမှဒီခံစားချက်တွေပေါ်မူတည်မှအဲဆွေးနွေးပြောဆိုတဲ့အခါမှာအောင်မြင်မှုတွေလည်းအများကြီးရပါတယ်နောက်မှအမျိုးသမီးကိုယ်စားလှယ်တကယ်လဲအင်တိုက်အားတိုက်ကျမတို့ကအင်အားထက်မှဆောင်ရွက်ခဲ့မှုတွေကြောင့်ကျမတို့အမျိုးသမီးတွေရဲ့အတန်ကလည်းလူနေပြီပဲပေါ့နော်အတန်ကတော့အဲကြည်ကြဲတော့လွတ်နိုင်ပါတယ်ဆိုတာကျမအနေနဲ့ဒါအတွေ့အကြုံကိုပြောပြချင်ပါတယ် You can bend but never break me cause it only serves to make me
ထလလာတဲ့စီစဉ်ထုတ်လွှင့်ပေးနေတဲ့အမျိုးသမီးခန္ဓာကနေကိုအောင်အောင်ဒီစီစဉ်တင်ဆက်ပေးနေတဲ့သုတဆုံးလေးအမေရိကတခွင်အစီအစဉ်ကိုလည်းနားဆင်ကြည့်ကြရအောင်ပါရှင်
မြန်မာနိုင်ငံကရေးပေးတဲ့ပြည်သူတွေကိုကူညီနိုင်ဖို့အတွက်အမေရိကန်ပြည်အောင်စုမှနေထိုင်တဲ့မြန်မာတွေဟာသူတို့နေထိုင်ရာပြည်နယ်တွေအလိုက်ရန်ကုန်ငွေရှာဖွေတာမှာဒီနယူးယောက်ပြည်နယ်မြို့တော်မှာတော့ရန်ကုန်ငွေရှာဖွေပွဲကိုဒီလွန်ခဲ့တဲ့လတုန်းကပြုလုပ်ခဲ့ပါတယ်။ Thought Media အဖွဲ့ကကမ္ဘာ့ကထပြုလုပ်ခြင်းပါတဲ့ဒီရန်ကုန်ငွေပွဲနဲ့ပတ်သက်လို့အဖွဲ့ရဲ့မန်နေဂျာကိုရဲလင်းကအခုလိုစပြီးတော့ရှင်းပြပါတယ်
။ပမာပြည်မှာလိုအပ်တဲ့ကလေးတွေအတွက်ဆိုပြီးတော့ကျွန်တော်နှစ်တိုင်းရန်ကုန်ငွေရှာပွဲလုပ်တယ်။ဒီနှစ်တော့ပမာပြည်မှာလည်းဒီရေးပေးချုပ်ဒုက္ခရောက်နေတာတွေ့ရတဲ့အခါကျတော့ကျွန်တော်တို့တားကြပြောင်းပြီးတော့ဒီနေ့ရေသေးတွဲလို့ဟိုကိုတက်နိုင်သလောက်ကူပါအောင်ဆိုပြီးတော့ဒီနှစ်ဖက်အတွင်းပေါ့နော်အချိန်တူတူတောင်းတောင်းတဲဟိုကြိုးစားပြီးတော့ fundraising လေးတစ်ခုလုပ်ဖြစ်တယ
်ဘလို့ပုံစံမျိုးနဲ့ဒီရမုံငွေရှာဖွေပွဲလေးလုပ်ခဲ့တယ်ဆိုတဲ့အကြောင်းပေါ့နော်ဒီနေ့လောက်ရှင်းပြပေးပါဦးဒီ
တိုင်းဟိုကျွန်တော်တို့ profile လေးတစ်ခုရှိတာပေါ့နော်ကျွန်တော်တို့ရဲ့တငယ်ချင်းတွေမိတ်ဆွေတွေ supporter တွေဇီးကနေအဲ့လိုမျိုး food လေးတွေအလှခံပြီးတော့ဒီတိုင်းဟိုအလကားဟို entrance fee ကိုလုံးဝ waive လုပ်လိုက်ပြီးတော့ဟိုတက်နိုင်သလောက် donation အဝမှာထည့်ပြီးလို့ရှိရင်ထည့်ရကြရင်မြန်မာစာစိုက်တော့အဝစာ buffet line နှစ်ခုနဲ့ပေါ့နော်အဲ့လိုမျိုးဟို live ဟို stage show လေးတစ်ခုတည်းတစ်ခုနဲ့အဲ့လိုမျိုးဖြောပြေးပြီးတော့အဲ့လိုရမုံငွေရှာတာပေါ့နော
်ပြီးခဲ့တဲ့နှစ်ပတ်လောက်ကလုပ်ခဲ့တဲ့ရမုံငွေရှာဖွေပွဲကိုပရိသတ်ဟိုဘယ်လောက်လာကြလဲခင်ဗ
ျကျွန်တော်တို့မှန်းကြည့်တော့900ဆွန်းဆွန်းလောက်လာတယ်အရင်နှစ်တည်းရတဲ့စာရင်တော့လူနေတယ်အရင်နှစ်တည်းရဆိုအဲ့လို600 900လောက်အများတန်းလာဒီနှစ်ကနှစ်ပတ်အတွင်းလုပ်လိုက်တော့တချို့လည်းခရီး summer vacation season ဆိုတော့ခရီးသွားတဲ့လူတွေပါနေနဲ့လာလမတိလိုက်တဲ့လူတွေနဲ့လူနေနေလေးနေတာပေါ့နော်ဒါပေမဲ့အတိုင်းထက်အလွန်ပါပဲလာတဲ့လူတွေကလည်းစေရနာတရာတရားချတော့လည်းဟိုကိုတိုင်းပြလူတွေကိုလေကိုပြန်ချီခြင်းနဲ့စိတ်နဲ့ဆိုတော့အလှငွေအလုံးပေါင်းကျွန်တော်စိတ်တယ်ပွဲမှာကြီးပဲကျွန်တော်တို့18,000ကျော်ရတယ်အဲ့ဒီပွဲမှာတိုင်ငင်းနဲ့အခုထက်ဒီဆက်လက်လူနေတဲ့ဟာတွေနဲ့ဆိုရင် 32,000 ကျော်ပေါ့နော်ကျွန်တော်တို့အလုံးကောက်ခံရရှိပါတယ
်ဒီရမုံငွေတွေကိုဘယ်လိုလှူပြစ်လဲခင်ဗျ
ပွဲမတိုင်ခင်နေ့ကလည်းကြိုပြီးတော့ကျွန်တော်တို့ဒေါ်လာ1000ကိုပမာဒီကိုလွှဲပြီးတော့ကျွန်တော်တို့အရင်လှူပလိုက်ပြီးွားပြီးတော့ကင်ဂျီဖောင်ဒေးရှင်းရဲ့တီတကူဆရာတော်ကြီးရဲ့ပရာဟီတာအဖွဲ့နဲ့ကလေးမျိုးကတွဲလက်များအဖွဲ့၃ဖွဲ့ကိုခွဲပြီးတော့ US ဒေါ်လာ1000ကျွန်တော်တို့လှမ်းလှူလိုက်တယ် and then အခုပွဲပြီးတော့ကျွန်တော်တို့နောက်ထပ်အခုဒီတစ်ပတ်နှစ်ပတ်အတွင်းမှာကျွန်တော်တို့ဟိုစီစဉ်လာပြီးွားပြီးဒေါက်ကင်ဂျီဖောင်ဒေးရှင်းကိုဒေါ်လာ1000ခွဲထပ်လှူမယ်။ကလေးမျိုးကအဲဒီပရာဟိတအဖွဲ့တွဲလမ်းများပရာဟိတအဖွဲ့ကိုနောက်ထပ်ဒေါ်လာ5000အဲဒီကလေးပတ်ပတ်လေရရွာတွေဒုက္ခရောက်ခဲ့တဲ့ရွာတွေအားလုံးရဲ့ပြန်လည်ထူထောင်ရေးအတွက်ကျွန်တော်တို့5000ထပ်လှူမယ်။မှန်တာတော့
ဒီ Thought Media အဖွဲ့အနေနဲ့ရောဒီအဖွဲ့ဝင်တွေကိုယ်တိုင်ကနေပြီးတော့ဒီရေးပေးတင်နေတဲ့ပြည်သူတွေရှိတဲ့ဒေသတွေကိုကိုယ်တိုင်တွားရောက်ပြီးတော့ဟိုလှူဒန်းတာမျိုးရောရှိပါလားခင်ဗျာ။
ကျွန်တော်တို့ကိုယ်တိုင်ဒီအမေရိကနေတော့မသွားဘူးပေါ့နော်အရင်နှစ်တည်းကတော့သွားခဲ့ဘူးတယ်ကျွန်တော်ကိုယ်တိုင်လည်းပမာပြည်မှာအဲ့လိုမျိုးဟိုမိဘမဲ့ကလေးကြောင်းတွေကိုတကြောင်းဝင်တကြောင်းထက် like ကြည့်ပြီးတော့အဲ့လိုလိုအပ်တဲ့ဟာတွေ survey လုပ်ပြီးတော့အဲ့လိုဝယ်ချမ်းပြီးတော့ကိုယ်တိုင်ဖြူခဲ့ဘူးတယ်တချို့နှစ်နှစ်လောက်ကျွန်တော်ကိုယ်တိုင်သွားတယ်ဒါပေမဲ့ဒီကနေသွားပြီးလှူဖို့ကြတော့အဲ့လိုအစဉ်သိအစဉ်မပြေအရန်ဝေးတဲ့ခါကျတော့ကျွန်တော်ရန်ကုန်မှာ
อันนี้ตามมันส่งเราเป็นสุดเลยอาชีพเลยฉะนั้นไอ้ที่ก็ที่ทำมีเดียด้วยฟอร์มเดียร์ลูกปีเลยเอาสูบเนาะฉะนั้นเราทำกันละไอ้ที่พูดเลยอันนั้นจะช้าตั้งเงี้ยไม่สวยเลยอะไรหัวกันนี่ตั้งไหนแต่เรากูนี่เลยสู้ยังไงหาเดียวตัวพี่เอาลูกปีเลยตัดมีเดียพูดกูเป็นลูกสาวปีจอพูดไปเลยเนาะกูเป็นลูกสาวมือเลยลูกพี่เลยสวยจังเลยกูว่าฉันแบบพี่ว่าที่พูดเลยทำปีเด
อาจารย์ว่าไอ้สุดยอดเลยเป็นมิวสิชันต้องยังก็ตัวมิวสิชันเนี่ยตะคุกุบ่เนาะจูประมาณปีว่าจูปีไหนมาแล้วส่วนฉะนั้นที่คอมมูนิตี้เดิมมันนั่นเลยเราเนี่ยเอ็กซ์ติดกับเขาจ้าตัวฉะนั้นเราโปรโพสลงละตัวเราไปเลยทำเราไปเลยเรื่องว่าเอาเนี่ยยาร์เป็นสัญญาประมาณปีสูงไหมบ่เนาะแต่ในตลาดก็ฉะนั้นไอ้ฉะนั้นเราทราบไปเลยเนี่ยไปทุกท่านเองไอ้ไอ้บลีฟไอ้มันน่าเกลียดประมาณมันน่าเกลียดมองหน้าจ้าส่วนไอ้เนี่ยก็ไอ้ 9000 ਨੇ ਨਾ ਪਰ ਮਾਉਸ ਨੂੰ ਨੇ ਪੋਨੋ ਡਾਲਰ 9000 ਨੇ ਲੋ ਪਮਾ ਦੀ ਐਰੀ ਏਆਵਰੀ ਟਾਈਮ ਮਾ ਜਨਾ ਰ ਚਾਉਂ ਲੇ ਤੇ ਜਾਂ ਸੌਬ ਜੇ ਤੇ ਮੂਲਾ ਰਨ ਚਾਉਂ ਲੇ ਤੇ ਜਾਂ 4500 ਨੇ ਸੌਬ ਤੇ ਨਾ 4500 ਜਾ ਰੋ ਐਰੀ ਜਾਂ ਗੋਂ ਆ ਐਰੀ ਕੋਰੂ ਕੋਰਾ ਪੋਂ ਪੋਂ ਦਬਾ ਠਾਉਂ ਨਾ ਰੇ ਮੀ ਬਾ ਮੈ ਕਲੀ ਚਾਉਂ ਆ ਲੋ ਫੂ ਪਲਾਈ ਦੇ ਹੋ ਲੋਅ ਦੇ ਹਾਰੇ ਗੋ ਨੋ
ਹੋਕੇ ਉਹ ਨਾ ਸੋ ਮੇ ਗੋ ਮਾ ਖਮਿਆ ਅਗੂ ਲੋ ਗੁਨੀ ਰੇ ਪੀ ਨਾਈ ਮੂ ਔਰ ਨਾਉ ਟੈ ਬਾਰੀ ਸੀਜ਼ਨ ਥਾ ਲੇ ਸੋ ਰਾ ਉਹ ਸ਼ਿਨ ਪਿਆ ਪੀ ਵਾ ਖਮਿਆ
ਲੋ ਲੋ ਜ਼ੇ ਰੋ ਯੇ ਚਾ ਵਾ ਰੇ ਬਾ ਰੇ ਬੋ ਨੋ ਦਾ ਬੀ ਮੈ ਯੰਗ ਲੋ ਮਾ ਯੰਗ ਲੋ ਯੇ ਲੋ ਮੋ ਬਾ ਮਾ ਦੀ ਤੇ ਖੂ ਲੋ ਮਾ ਅਲੋ ਮਿਓ ਹੋ ਕੀ ਵਾ ਰੇ ਡੈਮੇਜ ਆ ਯਾਂ ਜੀ ਰੇ ਨਾਉ ਨਾ ਨੇ ਤੋਂ ਨੇ ਅਟਵਨ ਦੀ ਸਾ ਤੌਕ ਸਿਆ ਰੇ ਔਰ ਲੂ ਰੇ ਹੋ ਪਿਆਨ ਲੈ ਠੂ ਡਾਉ ਮੋ ਕੇਸਾ ਰੇ ਔਰ ਅਮਿਆਈ ਬੋ ਨੋ ਫਨ ਨੇ ਪਤਤ ਲੋ ਸ਼ਿਨ ਅਮਿਆਈ ਹੋ ਠ ਲੋ ਦੇ ਰੇ ကျွန်တော်တို့ရှင်ပြောင်းကျွန်တော်တို့လူတဲ့ပတ်စံကဘာမှမရှိဘူးတကယ်တကယ်ဟိုမှာလူရတဲ့အတိုင်းအတာနဲ့ရှင်လို့ရှိရင်ဆိုတော့တက်နိုင်တယ်လို့အားလုံးဝိုင်းပြီးတော့ကျွန်တော်တို့စီကတဆင်ဆူမှတော့မဟုတ်ဟိုကိုတက်နိုင်တယ်လို့ဟိုတယောက်ဟိုတက်နိုင်တယ်လို့ဝိုင်းပြီးတော့ဝိုင်းကူကြပါလို့
ဒါကတော့ရေပေးတင်ပြည်သူတွေကိုကူညီဖို့နယူးယောက်မြို့ကလူငယ်တွေရဲ့ရမုံငွေရှာဖွေပွဲအကြောင်းကိုမေးမြန်းခဲ့တာပါအမေရိကန်နောက်လေပိုင်းဒေသမှာရှိတဲ့ Wisconsin ပြည်နယ်မှာနေထိုင်တဲ့သူတွေကတော့တဲအင်တဆင်းလိုက်လံပြီးတော့အလူငွေကောက်ခံကြတယ်လို့ဆိုရတယ်။ Milwaukee မြို့မှာနေထိုင်တဲ့ကိုသူရင်ဝင်းကအခုလိုစပြောပါတယ်
။ကျွန်တော်တို့ဒီမှာတော့ဆိုရင်အဲဒီမျိုးရေးရေးဖြစ်လာပြီဆိုတော့ကျွန်တော်တို့ဒီဟာအတွက်ကိုပေါ့နော်ကျွန်တော်တို့ဟိုစာပရာဟီတာဆိတ်ရှိတဲ့လူတွေစုစည်းပြီးတော့ကျွန်တော်တို့ကဒီပိတ်ရက်တွေကြားတဲ့အခါကျရင်ကျွန်တော်တို့ဖုန်းနဲ့ဆက်တယ်။နောက် Facebook ကနေလည်းကျွန်တော်တို့ကနေတော့ဟိုဆော်အော်တာပေါ့နော်။ကျွန်တော်ဒီအစီအစဉ်လေးလုပ်ချင်တယ်။ကျွန်တော်တို့ live လုပ်ချင်တယ်ပေါ့နော်။အဲ့လိုဆော်အော်ပြီးတဲ့ခါကျတော့တို့ရှိဖုန်းဆက်ပြီးတော့ကျွန်တော်ကတွားပြီးတော့ဟိုအိမ်မှာတွားအလှူခံတာပေါ့နော်။တချို့ကလည်းကျွန်တော်တို့တင်ထားတဲ့ Facebook မှာကြည့်ပေါ့။အဲကျွန်တော်တို့ရှိလေလာပြီးတော့အလှူခံအောင်ဆိုပြီးတော့အဲ့လိုမျိုးပြောလို့ကျွန်တော်ဟိုတွားပြီးတော့အလှူလိုက်ခံတဲ့ခါကျတော့ပထမကနေဦးမှာပထမဦးဆုံးကျွန်တော်တို့အလှူငွေပထမ $9,300 ကျော်ရတယ်ခင်ဗျ။
ဟုတ်ကဲ့ဟိုအခုကြတော့ဟောဒီအလှငွေတွေကကောက်တုံးမဲလားကောက်ပြီးသွားပြီလား
အာကျွန်တော်တို့ဟိုကောက်ပြီးသွားပါပြီအဲဒီရေဘေးအတွက်ကတော့ကျွန်တော်ကောက်ပြီးပြီဟိုအဲဒီပထမတစ်ဆင့်မှာ9300ကျော်နောက်တစ်ခါနောက်ထပ်ထပ်ပြီးတော့လူသားလေးတွေရှိတယ်အဲဒီဟာလေးတွေပါထပ်ပြီးတော့ပို့ပြီးလဲကျွန်တော်ဟိုကိုဝေလူကျော်တို့ foundation ကိုဆက်တော်ပြီးတော့လူတန်းလိုက်ပါလား
နောက်ဒီ $5 စီလာကောက်မယ်ဆိုပြီးတော့ဒီပြောထားတာ Facebook မှာကျွန်တော်တို့တွေ့လဲရပါတယ်ဟိုအဲဒီအကြောင်းကိုနည်းနည်းတော့ပြောပြပြပြအောင
်အာဟုတ်ကဲ့ကျွန်တော်တို့ကတော့ဒီမှာအခုဒီမြဝန်ကီမှာဒီရမြန်မာမိသားစုတွေနေလည်းအခုလက်တလုံးမှာအဲ့လိုပေါ်သွားတဲ့ရေဘေးကိစ္စကြီးမှာဟုတ်ပါဘောနော်ရောအန်ဒီယာတခုကြီးကနောက်နောက်ကျရင်ဒီလိုမျိုးဖြစ်လာပြီဆိုတော့ရဲ့အကြောင်းဆိုကူရရဆိုတော့အခု $5 foundation ဆိုပြီးတော့စာရီလုံးလာလေးလည်းရှိပါတယ်အဲ့ဒီဟာတမိသားစုကိုနော်တစ်လောက်မှာ$9ပဲထည့်ပါအဲ့တစ်လောက် $9ထည့်တဲ့ဟာကိုစုစည်းပြီးတော့ကျွန်တော်တို့ဟိုဘန်မှာတင်စီရမယ်အခုလိုမျိုးမြန်မာအတိတ်ကတော့မြန်မာပြည်မှာတော့ BNA ပေါ်လာပြီဆိုရင်ပထမဦးဆုံးကျွန်တော်တို့ကချက်ချင်းကူညီပေးနိုင်မှုဆိုရင်အဲ့ $5 foundation ကိုစပြီးတော့လုံးနေပါလေအဲ့ဒါကလည်းရေဘေးကိုကူညီနေတာရလာတဲ့ဒီအကြံပေါ့နော်ရလာတဲ့စိတ်ကူးလေးပ
ါဟုတ်ကဲ့ဟိုတက်လာကို $5စီထည့်ပြီးတော့ငွေစုမဲ့အစီအစဉ်မှာရောမိသားစုတွေဘယ်လောက်များများပါဝင်ကြလဲခင်ဗျာ
လောလောဆယ်ကျွန်တော်တို့ဟိုအစပြုတ်လိုက်တဲ့အချိန်မှာလောလောဆယ်မိသားစု50ဝန်းကျင်လောက်ရပါတယ်50ဝန်းကျင်မှာတချို့ကလည်း $5အပြင်ကိုသူတို့ကဟိုကျွန်တော်တို့ကတော့အချိန်ကတော့$9တော့အနည်းဆုံးထည့်ပြီးတဲ့ခါကျရင်ကိုကစိတ်အားထက်တိုင်ပို့ထည့်လိုက်ရတယ်ဆိုတော့အစားအသောက်မှာအဲ့လိုစိတ်အားဟိုသူအားရကြကောင်းပါလူရောက်ဟိုမိသားစု50ဝန်းကျင်လောက်ကလူတန်းထားတဲ့ငွေလောလောဆယ်$9,965တော့အစားပြုရပါဘူးအဲ့ဒါကြောင့်ကျွန်တော်စလုပ်လို့ပါ
ကိုအောင်စီစဉ်တက်ဆက်ပေးနေတဲ့သုတဆုံနဲ့အမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရတာပါအခုနောက်ဆုံးနားဆင်ကြရမယ့်သိပ္ပံနဲ့ဤပညာအစီအစဉ်ကိုတော့ဒေါခင်မျိုးသက်ကစီစဉ်တင်ဆက်ပေးထားပါတယ်ရှင်
ီတပတ်တော့2015ရွေးကောက်ပွဲအတွက်မြန်မာနိုင်ငံကနှီးပညာရှင်တွေဘယ်ကဏ္ဍကနေပါဝင်လှုပ်ရှားနေကြတယ်ဆိုတာကို ID နှီးပညာကျွမ်းကျင်သူ Digital ကဝေး Company ကကိုအောင်ခမ်းကပြောပြပေးမှာပါ
။ကျွန်တော်တို့ကုမ္ပဏီကိုယ်တိုင်တော့မဟုတ်ဘူးမှာဒီ Foreign Based NGO ဖွဲ့စည်းတစ်ခုနဲ့ပူးပေါင်းပြီးတော့ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့လူတွေကိုအမေပေးဖို့အတွက်ပြီးတော့ဒီနိုင်ငံရေးအသိရှိဖို့အတွက်အစားကြီးလေးတွေဒီကူတူတူတာကိုပေးတဲ့ဒီ mobile application ကိုဖန်တီးနေရအောင်ပြီးတော့မှာပေါ့နော်အဲ့ဒါကိုကျွန်တော်တွေကနောက်လူငယ်တွေအဓိကဒီပဲပြီးတော့ကျွန်တော်တွေကဒီဟာကိုဖြန့်ချီမှာအဲ့ဒါကတစ်ခုပေါ့နော်အဲကျွန်တော်တို့လိုမျိုးပဲအခြားသောဒီပညာကော်မတီတွေကလည်းအဲ့ဒီ NGO တွေပြီးတော့ဒီနိုင်ငံရေးအဖွဲ့အစည်းတွေဒီအကူအညီမှုနဲ့အဲ့လိုမျိုးပဲ mobile application တွေပေါ့နော်လူတွေကိုဘူးအပြည့်အညာဖုံးသူပါပေးတဲ့ application တွေပြီးတော့ဒီရေကောက်ဝဲကိုစောင့်ကြည့်လို့ရမယ့် application တွေကိုအဲအဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးတော့လုပ်နေတာမျိုးတွေကရှိရတယ်
ဒီနီးပညာရှင်တွေကပန့်ပိုးတယ်ပြိုင်ပွဲတွေလုပ်ပေးနေတယ်လို့လည်းကြားပါတယ်ဘလို့ပြိုင်ပွဲလေးတွေမျိုးပါလဲ
ဟုတ်ကဲ့ပါခင်ဗျာဒီကောက်ပွဲမှာဝင်ပြိုင်တဲ့သူတွေရဲ့စီးရင်တွေပြီးတော့ဒီဒီကောက်ပွဲမှာဒီ Facebook ရှိတဲ့သူစီးရင်တွေအစားကြီးတဲ့ဒီဒီကအဆက်သက်တွေကိုကျွန်တော်ဒါအရင်လိုမဟုတ်တော့ဘူးအရင်လိုမဟုတ်တော့ဒါတွေကိုသူများကနေနေပြီးတော့ချပြရတာပြီးအဲ့တော့ခါမှာခါတော့စုငွေတွေနဲ့တက်မှတ်ပြီးတော့ရောဒီဒီကောက်ကိုပုံပြီးတော့ information တွေကိုတော့ရတယ်နီးပညာရှင်တွေကိုပေးလိုက်တာဒီနေ့ခါမှာသူကဒီ data တွေကိုအကောင့်ကြည့်ပြီးတော့ဒီ partner တွေရဲ့ user တွေကိုဒီ data တွေကိုဘယ်လိုမျိုးရောက်အောင်ပို့ဆောင်ပေးရမှာလဲဆိုတော့ idea တွေကိုကျွန်တော်တို့ကထုတ်ဖို့အတွက်ကိုကြည့်ရပြီးတော့ပြိုင်ပွဲတွေလုပ်တာပါ။အဲ့ဒါက mobile application နဲ့လည်းပါမယ်ပြီးတော့ website တွေနဲ့ပါမယ်ပေါ့နော်
ဟုတ်ကဲ့ဟုတ်ကဲ့အခုမဲပေးတဲ့ဥစ္စာဒါပထမဆုံးဒီမြန်မာနိုင်ငံမှာပွန့်ပွန့်လင်းလင်းမဲပေးတဲ့ပုံစံမျိုးပေါ့နော်နိုင်ငံတကာကိုလည်းဖိတ်ထားတယ်ဒီနီးပညာပိုင်းကလည်းကိုအောင်ခမ်းတို့လိုလူငယ်တွေကပါဝင်ခွင့်ရတယ်ပေါ့နော်မဲပေးတာနဲ့ပတ်သက်ပြီးမြန်မာနိုင်ငံမှာလူစုကတိတ်မသိကြပါဘူးအဲ့တော့သိအောင်ဘလို့နီးပညာဖြန့်ပြူးမှုတွေရှိပါလဲဒီကွန်ပျူတာအပြင်ပေါ့နော
် IT ဆိုတဲ့အဖွဲ့လေးကြီးရမှာ IT လေIT ဆိုတာကတော့သူတို့က NGO ကလေးပါပဲသူတို့ကနေပြီးတော့ဒီဒေသတွင်းကဒီတက်ကြွလှုပ်ရှားတဲ့ဒီကိုကျိုးမတ်ခအဖွဲ့အစည်းတွေကိုစုစည်းပြီးတော့ဒီဆိုရဌာနဆိုင်ရာကလူတွေနဲ့ဆက်ဆက်ပြီးတော့ကမဲစရင်ကြည့်ဖို့အတွက်ကိုပေါ့နော်အခုချိန်ပေါ့နော်အခုချိန်ကဒါကျွန်တော်တို့ဒီမဲပေးခွင့်ရှိလားမရှိလားကိုဒါနောက်ဆုံးအချိန်ဆက်ဆွေးရမယ်အချိန်ဖြစ်ပါပြီအဲလူရောက်ဖို့အတွက်ကိုကျွန်တော်ဒီ IP နဲ့ခန္ဒီယာနဲ့ပြီးတော့မြန်မာ IDB Development Organization ဆိုတဲ့အဖွဲ့အစည်းအဖွဲ့အစည်းတွေအများကြီးကခန်းကြီးအိမ်လို့အခြားသောအဖွဲ့အစည်းတွေပူးပေါင်းပြီးတော့ဒါဒီ main စီးကြပါဆိုတဲ့ရည်ရွယ်ချက်နဲ့ကျွန်တော်တို့ဒီ online campaign တွေရော offline campaign တွေရောအရန်လောက်ကြပါတယ်ခင်ဗျာအခုဆိုရင်ကျွန်တော်တို့ဒီ Facebook ကနေလည်းကျွန်တော်ဒီ mobile main စီးဖို့တက်ဆော်လေပြီးတော့ဒီရက်ရက်ရောင်းနေပါလေပြည်ပေါ့တွေလည်းကတ်တဲ့အတူကိုကျွန်တော်ဒီပါပေါ့အဲကတ်တုန်းနေနေကိုပါကျွန်တော်တို့ကလက်တန်းဆောင်တွေပါတက်ပြီးတော့ဒီညုံနေအတူကြီးမှာဝေးတယ်ပေါ့နော်ပြီးတော့နီးပညာဖက်ကနေအနေဆိုရင်ဒီအတိတ်ကနေနေပြီးတော့ဒီအဲဒီရင်းကနီးပညာကော်မတီတစ်ခုနဲ့အနိုင်ငံတော်ကြီးတစ်ခုနဲ့ကိုပေါင်းခိုင်းပြီးတော့ကဒီမဲဆင်းကိုအွန်လိုင်းပေါ်မှာကြည့်ရဖို့အတွက်ဆိုပြီးတော့ဒီဒါ website တစ်ခုကိုဖန်တီးထားတယ်မှာဟုတ်ကဲ့မဟုတ်တော့ဝင်ပြီးတော့ကြည့်လို့ရပါတယ်သူက
ဟုတ်ကဲ့ website နာမည်လေးပြောပြပေးပါဦ
းအချိန်မှာ www.checkvoterlist.umec.myanmar.org checkvoterlist.voter ပြီးတော့ LISC list check voter list dot dot ဆက်ထားတဲ့ dot ပေါ့နော်ပြီးတော့ UEC myanmar.org
ဟုတ်ကဲ့ဒါ website ပေါ့နော်အခုလိုမျိုးပေါ့နော်ကိုပိုင်ဒီတိကျအဖွဲ့လေးတွေရွေးကောက်ပွဲမှာအသိပညာပေးမှုတွေသူတို့လုပ်နေတယ်အစိုးရဘက်ကရောဘယ်လောက်ပံ့ပိုးမှုတွေတွေ့ရပါလဲ
အစိုးရကနေနေပြီးတော့ဘာလုပ်ပြီးတော့ဆိုတော့ဒီမဲဇင်းရင်းနဲ့ပတ်သက်ပြီးတော့အစ်စ်စီမှုတွေကြီးကိုတော့ကိုဒီကျက်ွက်တစ်ခုချင်းစီရဲ့ဒီအဲကျက်ွက်ရောင်းပြီးကိုသူကတာဝန်ပေးထားတယ်မဟုတ်တာဝန်ပေးရတယ်ဆိုတာဒါတွေကိုကတ်ဟိုပါမနော်ကတ်ထားပေးဖို့ပြီးတော့ဒါတွေကိုဟိုပါဘူးမသိရင်လူတွေကိုမေးဖို့ပေါ့နော်ပြီးတော့ဒါတွေကိုပြင်ဆင်ဖို့အတွက်ပြောလာတဲ့အခါမှာဒါတွေကိုပြန်မြင်ဖို့အတွက်လည်းသူတို့အနေနဲ့တော့လောက်ထားပေးတော်မျိုးတွေ့ရပါတယ်မဟုတ်ဒီပညာသမားဘက်ကနေကြည့်မယ်ဆိုရင်တော့အဲတူချင်းစီလောက်ဖို့ဒါဒီအပလီကေးရှင်းနဲ့လောက်ဖို့ဆိုတာဒေတာလိုတယ်မဟုတ်ရင်ဦးတဲ့တရားလောက်လို့ကမရဘူးဒီကဒူရတိကလုံးလုံးများတဲ့အခါမှာဒါကျတော့ဒီအဲ့ဒီဒီဟိုပါဒီ GPT တို့ဒီခဏရတို့စီကိုတွားပြီးတော့ဒီ data ကိုယူပါတော့ဒါမဲ့ဒီ data တွေကိုလည်း open source နဲ့အနေနဲ့ကို website တွေပေါ်မှာတင်ထားပေးရမှာဟုတ်
ဟာဆရာအခုမဲဆန္ဒရှင်เนี่ยမဲပြီးမဲဆန်ရင်သူတို့မဲပြရမယ်ပုံကူရဲ့ဟိုအကြောင်းကိုသူတို့သိကြပါတယ်ဒီလူကိုမဲပြရမလားဒီလူအကြောင်းသိကြတယ်ဆိုဘယ်မှာသွားရှာမလဲဟိုအဆင်ပြေဆုံးကဘယ်နေရာမှာသွားရှာရလဲဟုတ်ဟုတ်ဟုတ်ကောင်းပြီပါအင်ရှင်တွေဆိုတဲ့ဒီအဖွဲ့အစည်းကနေဒီအမှတ်လောင်းတွေရဲ့အင်ဖော်မေးရှင်းတွေကိုပေါ်ပြတယ်အဲ့ဒီကိုသူတို့လက်ပါတယ်အဲ့လောကျပြီးဒီလိ
ဟုတ်ကဲ့ဒီတော့ပြီးတော့သင်ကြားတာတွေပဲများတယ်မလို့လို့ကြ။ဟုတ်ကဲ့။အဲဒီဒီပြောပြချင်းစီရင်အင်ဖော်မေးရှင်းမျိုးရှိဖို့ဆိုတော့ဒါတော့ဒီအခုအဒီကိစ္စတွေထွက်လာတာကိုပဲစောင့်ရမှာပေါ့နော်။ဒါမဲ့ဒီရေကောက်ပွဲဆိုတော့ဒီနေ့ဒီအတူတူကတော့ဘယ်နောက်နေ့လို့ဆိုတော့ကျွန်တော်မြင်တာပဲ။ဟုတ်။မြန်မာနိုင်ငံမှာ
Facebook တုံးတဲ့လူအခြေအတွက်ဘယ်လောက်ယာကိုင်းလုံးရှိနေပြီလဲ။ငါတန်းနဲ့6တန်းကြာရှိတယ်လို့ဆွေးထုတ်ကနေပြီးတော့တရားဝင်သူကဖော်ပြထားတယ်။ငါတန်းနဲ့6တန်းကြာရှိတယ်လို့ ဆရာကလည်းတော့မှာပကတော့လीဆိုတော့ဒီကိုများနေပေါ့နော်ဒါပေမဲ့တကယ်တမ်းကြည့်တဲ့အခါမှာကတော့ဒီ
ပလက်ဖောင်းပေါ်မှာဒီရှိတဲ့လူတွေကိုပဲမဲဆက်စီရုံးနဲ့လက်ဆောင်ဆက်တွေကိုဒါဟိုပါဘောနိုင်ငံရေးပါတီအစီအစဉ်တွေအရလည်းတောက်ကြတယ်ဟုတ်ကဲ့အဲ့ဒါလက်ရှိအခြေအနေအမေကတခုပေါ့ဒါကြောင့်မို့လဲဒီ
တော့ခင်မြတ်သက်စီစဉ်ထုတ်လွှင့်ပေးနေတဲ့သိပ္ပံနဲ့နှီးပညာစီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။လာမယ့်နိုဝင်ဘာလရွေးကောက်ပွဲအတွက်မဲဆန္ဒရှင်စင်းတွေကိုရွေးကောက်ပွဲကော်မရှင်ကနေပြီးတော့နောက်တစ်ကြိမ်ထပ်မံထုတ်ပြန်ရမှာလဲအမားရုံနဲ့အတော်များများပါဝင်လာပြန်တယ်လို့သိရပါတယ်။ ဒါဟာရွေးကောက်ပွဲပေါ်တက်ရောက်မှုဘယ်လောက်ရှိနိုင်မလဲ။လာမယ့်စနေညပိုင်းတိုင်းအလီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများလူရဲ့သွားရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုဗီယူအေမြန်မာပိုင်းကိုကြိုတင်ပေးဖို့ထားလို့ရပါတယ်။ဒါမှမဟုတ်ကိုဆွေးနွေးလိုတာကိုမေးမြန်းလိုတာတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီဗီယူအေမြန်မာပိုင်းကိုကြိုတင်ပေးဖို
ဖို့ထပ်မံဖိတ်ခေါ်ပြရစီရှင်အခုဂျန်နေသေးတဲ့အချိန်အတွင်းမှာနိုင်ငံတကာသတင်းချင်းချုပ်ကိုကိုရနိုင်ငံတက်လက်ကြီးညာပေးပါအောင်မရှင
်ခရစ်ယာန်နိုင်ငံအနေနဲ့သူ့နိုင်ငံရဲ့ဇက်ကိုမပိတ်နိုင်သလိုဖိတ်သွားမှလည်းမဟုတ်ချောင်းဒါပေမဲ့ရွှေပြောင်းချီချနေထိုင်မှုကြိုးစားနေတဲ့ဒုက္ခသည်တွေကိုဟန်ဂေရီနိုင်ငံဘက်ကလမ်းကြောင်းပြန်ဦးတည်ပေးသွားမှာဖြစ်တယ်လို့ခရိုအေးရှားဝန်ကြီးချုပ်ဇိုရန်မလာနိုဗစ်ကပြောကြားလိုက်ပါတယ်ဆီးရီးယားနိုင်ငံမှာရုရှားရဲ့စစ်ရေးတည်ဆောက်နေတာတွေနဲ့ရုရှားဘက်ကတိုက်ခိုက်တပ်တွေဆီလွတ်ဖို့ဆန္ဒရှိနေတယ်လို့ပြောလိုက်တာတွေပေါ်စိုးရိမ်မှုတွေရှိလာနေတဲ့ကြားမှာပဲရုရှားစိုးရိမ်နဲ့တိုက်ရိုက်ပြောဆိုဆွေးနွေးသွားဖို့စဉ်းစားနေတယ်လို့အမေရိကန်ပြည်ထောင်စုကပြောကြားလိုက်ပါတယ်မြန်မာနိုင်ငံရွေးကောက်ပွဲအတွင်းဘာသာရေးကိုခုတုံးနှုတ်အသုံးချမှုတွေရှိလာမှာကိုစိုးရိမ်တဲ့အကြောင်းအမေရိကန်တန်ယုံနဲ့ဗြိတိန်တန်ယုံပါဝင်တန်ယုံကိုယုံကပူးတွဲကြေညာချက်ထုတ်ပြန်ခဲ့တာကိုမြန်မာအစိုးရနိုင်ငံသားရေးဝန်ကြီးဌာနကပယ်ချလိုက်ပါတယ်ခင်ဗျာ
နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုရနိုင်ကြေညာပေးခဲ့တာပါ။ဒီညအစည်းအဝေးထုတ်လုပ်ရေးမှုကကိုညံဝင်းအောင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Glenn Bond Carlio ဖြစ်ပါတယ်။ VOA American တန်ရက်စနေနေ့မနက်ဖက်အစည်းအဝေးတွေကိုတော့လှိုင်းဒိုမီတာ32.40-49တို့ကနေဖန်ယူနားဆင်နိုင်ကြပါတယ်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ကျမခွန်ညိုပါရှင်။
This program has come to you from the Voice of America, Washington.